Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာ VOA American တန်ရဲ2024ခုနှစ်အောက်တိုဘာလ18ရက်တောက်ကြနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်9နိုင်ကနေ10နိုင်ထိ Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီ။ Line meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နှာစင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ဘေးရန်ပေါင်းကကင်ဝေးကြပါစေ။ကျွန်မခင်ဗျူထွေးပါ။ဂါဇာမှာအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်ခေါင်းဆောင်ယာယာဆင်ဝါတိုက်ဆုံသွားတယ်ဆိုတာကိုဟာမက်စ်ဘက်ကဒီကနေ့အတည်ပြုပါတယ်။နောက်ယူကရိန်းစစ်ပွဲမှာဝင်တိုက်ဖို့အတွက်ရုရှားကိုမြောက်ကိုရီးယားကတပ်ဖွဲ့တွေဆင်လွတ်နေတာဟာနိုင်ငံကလုံခြုံရေးကိုအကြီးအကျယ်ချိန်းချောက်နေတာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။နောက်ဆီယနာသိမ်းမှုနောက်ပိုင်းနှစ်ရှည်ထောင်နဲ့ချမှတ်ခံထားတဲ့မြန်မာနိုင်ငံကလူခွင့်ရေးရှေ့နေဒေါ်ရွတ်နုအောင်ကိုဥရောပအခြေဆိုင်လူခွင့်ရေးအဖွဲ့တစ်ခုက2024ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးဆုချီးမြှင့်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမကင်ပြည်သူတွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်မှာတော့မနေ့ညသတင်းကျွတ်လာပြညနောင်ချိုမြို့ပေါ်စစ်တပ်ပုံကျဲတိုက်ခိုက်တာမှာဒေသခံက
အဲလာကြီးလောက်ကနေပြီးတော့ပလာကြီးကြီးတိုက်ကြရတာအချင်းနေတော့မဟုတ်အချက်လာလာရင်နှလုံးပြင်းဒီကအဲ့ကြောက်နာပြီးတော့အကျော်မဲ့အချင်းနောက်လာရော45မိနစ်လောက်ကြာတော့ပြန်ကျဲသွားတယ
်။နောက်ရခိုင်ဘက်မှလည်းမောင်းတော်အန်းနဲ့ကွာမှာအေးနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေပါလေ။တနင်္သာရီဘက်မှလည်းတိုက်ပွဲကြောင့်ဘိတ်ပလောကားလမ်းမကြီးကားလမ်းတွေပိတ်မိနေပါလေ။အခုလိုသတင်းလွှာတွေပြီးမှတော့တောက်ကြနေညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတို့ကိုနောက်ဆက်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုမကင်ဖြူထွင်းနဲ့ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာမှာအစ္စရေးရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်ခေါင်းဆောင်ယာယာဆင်ဝါတိုက်ဆုံသွားတယ်ဆိုတော့ကိုဟာမက်စ်ဘွဲကဒီကနေ့အတည်ပြုပါရတယ်။ကြီးမြတ်တဲ့ခေါင်းဆောင်တရေကောင်းညီကိုတယောက်ဆုံးရှုံးလိုက်ရတာဖြစ်တယ်လို့အဲ့ဒီအတွက်ဝမ်းနဲ့ကြည်ကွေးရတယ်ဆိုပြီးတော့ကာတာအခြေဆိုင်ဟာမက်စ်ဘွဲတာဝန်ခံခါလီအယ်ဟီယာကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ချက်ကိုတော့အေဂျင်စီရသတင်းမှထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဆင်ဝါဟာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးသမိုင်းမှာလူအများဆုံးတိုက်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုအတိကစီစဉ်ကြိုးကင်သူအဖြစ်အစ္စရေးကအလို့ရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဟာမက်စ်ခေါင်းဆောင်တိုက်ဆုံသွားတဲ့အတွက်အစ္စရေးနဲ့ဟာမက်စ်ကြားညှင်းချင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်လာနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုနေပေမဲ့လို့လည်းဟာမက်စ်အဖွဲ့ကတော့ဂါဇာမှာစစ်ပွဲတွေအဆုံးမသတ်မချင်းဖမ်းဆီးထားတဲ့တရားခံတွေပြန်လွှတ်ပေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။ဟာမက်စ်ခေါင်းဆောင်တိုက်ဆုံသွားတဲ့အတွက်အစ္စရေးပေါ်တိုက်ခိုက်မှုတွေအရှိန်လျော့သွားမှာမဟုတ်ဘူးလို့လည်းဒီအဖွဲ့ကပြောထားတာပါ။လက်မတော်ကဒီအီရန်ထောက်ပံ့ပေးထားတဲ့ Hezbollah စစ်သွေးကြွအဖွဲ့ကလည်းဟာမက်စ်ခေါင်းဆောင်တိုက်ဆုံတဲ့အပေါ်မှာဝန်ထမ်းကြောင့်လည်းပါလက်စတိုင်းပြည်သူတွေဘက်ကဆက်လက်ယက်တီသွားမယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်ရှင်
။ American သမ္မတကယူကရိန်းကိုရေရှည်ဆက်ကူညီဖို့ဂျာမနီကိုနေချင်းပြန်သွားပြီးပြောလိုက်ပါတယ်။ရုရှားကြီးကြော့စစ်ကိုခုခံနေတဲ့ယူကရိန်းကိုအခုလိုဆက်ကူညီထောက်ပံ့ပေးသွားဖို့သမ္မတဂျိုးဘိုင်ဒန်ကနေတိုမာမေအဖွဲ့ကိုထပ်မံတိုက်တွန်းလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲတွေကျင်းပဖို့တရင်နှစ်ပတ်ကျော်သာလိုတော့တဲ့အချိန်မှာပဲသူ့ရဲ့သမ္မတတာဝန်တွေမပြီးဆုံးခင်သွားရောက်တဲ့ဂျာမနီနိုင်ငံခီးစဉ်အတင်မှာသမ္မတဘိုင်ဒန်ကအခုလိုပြောသွားတာပ
ါ We cannot let up We must sustain our support
In my view လိုက်လို့မရပါဘူးယူကရိန်းအတွက်ကူညီထောက်ပံ့မှုတွေဆက်ပေးသွားပါလိမ့်မယ်ကုလသမဂ္ဂဗရင်ရှင်စာတမ်းနဲ့အညီယူကရိန်းအတွက်တရားမျှတပြီးရေရှည်ခိုင်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်တဲ့အချိန်ထိကူညီပံ့ပိုးပေးသွားပါလိမ့်မယ်လို့ဒီနေ့ဂျာမနီရောက်နေချိန်မှာပြောသွားခဲ့တာပါဂျာမနီကိုဒီနေ့ရောက်လာတဲ့အမေရိကန်သမ္မတဘိုင်ဒန်ကိုဂျာမန်သမ္မတဖရန့်ဗိုက်တာစတီမီယာကလည်းကွန်ပျူတာဖွဲ့နဲ့ကော်စော့နီခင်ချိုဆိုခဲ့တယ်လို့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးကွန်ပျူဆုဖြစ်တဲ့ Order of Merit ကွန်ပျူဆုတစ်စိတ်ကိုလည်းပေးအပ်ခဲ့ပါတယ်ခင်ဗျာ
ရုရှားနဲ့တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကနေလူတွေထောင်ထဲချီကိုဘေးလူရာကိုရွှေ့ပြောင်းပေးနေတယ်လို့ရုရှားယူကရိန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်2022ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ပြီးတော့မကြခင်မှာပဲရုရှားတပ်ဖွဲ့တွေသိမ်းယူထားခဲ့တဲ့အရှေ့မြောက်ပိုင်းဟာကီဖ်ဒေသကအချက်အချာမျိုးကူပီယန်စ်ကိုယူကရိန်းတပ်ဖွဲ့တွေကပြီးခဲ့တဲ့6လလောက်ကမှရုရှားထံကနေပြန်လည်သိမ်းယူထားတာပါဟာကီဖ်ဒေသအတွင်းမြေထားသွာလာမှုတွေမှာအရေးပါတဲ့ဒီမြို့ဟာပြီးခဲ့တဲ့လတွေအတွင်းလူတွေတိတ်ဆုံးရတဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးမြို့အနီးအနားကီလိုမီတာအနည်းငယ်အကွာအထိရုရှားတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်တာကိုခံနေရတာပါဘုံကျဲတိုက်ခိုက်မှုတွေဆက်တိုက်ကြုံနေရတာကြောင့်ရေနဲ့လျှက်စင်ပြီးဆက်ရဖို့အာမမခံနိုင်တော့တယ်လို့ ခူပီယန်စက်မြို့ကနေဒေသခံတွေအားလုံးအမြန်ဆုံးဘေးလွတ်ရာကိုထွက်ခွာကြဖို့ဒေသအုပ်ချုပ်ရေးမှူးကအင်္ဂါနေ့ကစပြီးတော့တတိပေးထားတာပါဒီတော့အတွင်းမှာပဲရုရှားကအနောက်မြောက်ပိုင်းဒေသမှာရာစတိုက်ချင်းပြည့်ပက်ထိန်ဒုံးကျည်တွေကိုဆန့်သက်ပစ်လွတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့တောက်ကြာနေမှာပြောဆိုတာကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်ရှင
်ရုရှားကိုမြောက်ကိုရီးယားတပ်တွေဆေလွတ်နေတာဟာချင်းချောက်မှုကြီးလို့တောင်ကိုရီးယားကပြောလိုက်ပါတယ်ယူကရိန်းချစ်ကျော်ဆေးဝင်တိုက်ဖို့အခုလိုဆေးလွတ်တာဟာနိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ချင်းချောက်နေတာလို့တောင်ကိုရီးယားသမ္မတရုံးကဒီနေ့ထုတ်ပြန်လိုက်တာပါတောင်ကိုရီးယားထောက်လှမ်းအေဂျင်စီနဲ့တရားထုတ်ပြန်ချက်မှာလဲမြောက်ကိုရီးယားဟာယူကရိန်းစစ်ပွဲမှာရုရှားဘက်ကပါနေပြီးအထူးတပ်ဖွဲ့တွေအပါအဝင်တပ်ဖွဲ့ဝင်12,000အထိဆေးလွတ်ဖို့ဆုံးဖြတ်ထားတယ်လို့တောင်ကိုရီးယားယွမ်ဟပ်သတင်းကဖော်ပြပါတယ်ပထမတစ်ဆုပ်အနေနဲ့ရုရှားနိုင်ငံဗလာဒီဗော့စတော့မြို့ကိုမြောက်ကိုရီးယားထူတပ်ဖွဲ့ဝင်1,500ဆေးလွတ်ခဲ့ပြီးလို့လဲတောင်ကိုရီးယားထောင်လိုင်းအေဂျင်စီကဆက်တလိုက်ဂျူတူကနေအသေးစိတ်ရိုက်ယူထားတဲ့ဓာတ်ပုံတွေနဲ့ဒီနေ့ထုတ်ပြန်ပါတယ်ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားကလို့ပါဝင်လာတဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားသမ္မတရွန်ဆော့ပြောနဲ့ထိပ်တန်းထောင်လိုင်းရာရှိတွေစစ်တပ်နဲ့မြို့သားလုံခြုံရေးရာရှိတွေကဒီနေ့လုံခြုံဆိုင်ရာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9383ညနဲ့9383ညအိုင်ဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယူအမေရိကန်တန်ရဲ့တောက်ကြနေညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မန္တလေးအိုးဘိုထောင်မှာနှိရှိထောင်တန်းကြကန်ထားတဲ့မြန်မာနိုင်ငံကလူခွင့်ရေးရှိနေတော်ရွံ့နုအောင်ကိုဥရောပကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ IDHAE အဖွဲ့က2024ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးဆုချီးမြှင့်လိုက်ပါတယ်။ဒေါ်ရွံ့နုဟောင်ဟာဒီမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစင်ရေးပေါ်ထွန်းလာအောင်ကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေရဲ့တရားရေးဆိုင်ရာအခွင့်အရေးတွေပုံမရရှိဖို့အားထုတ်ကြိုးပမ်းခဲ့တာကြောင့်ဒီနှစ်2024ခုနှစ်အတွက်လူဒိုဗစ်ထရာရီနိုင်ငံတကာလူခွင့်ရေးဆုကိုဂုဏ်ပြုချီးမြှင့်တာဖြစ်တယ်လို့ဒီဥရောပကလူခွင့်ရေးရှိနေတွေနဲ့စုဖွဲ့ထားတဲ့ IDHAE အဖွဲ့ကပြောပါရယ်ဒီစုချင်းမြင့်တဲ့အခမ်းအနားကိုတော့ဒီနေ့အောက်တိုဘာလ18ရက်နေ့အီတလီနိုင်ငံရောမမြို့တော်မှာကျင်းပမှာဖြစ်ပြီးအချင်းချခံထားတဲ့ဒေါ်ရွံ့နုအောင်ရဲ့ကိုစားဂျာကာလာမြို့သားညီညီအစိုးရ NUG လူခွေရေးဝီကြီးဦးအောင်မျိုးမင်းကကိုစားတက်ယူမှာဖြစ်ပါတယ်။ရှင်းနေဒေါ်ရွံ့နုအောင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်တရားရေးဆိုင်ရာအကူအညီတွေအကြံပေးလိုက်ပါဆောင်ရွက်နေတဲ့အချိန်2022ခုနှစ်ဧပြီလထဲမှာဖမ်းဆီးခံခဲ့ရတာပါ။သူဟာအကြမ်းဖက်မှုတွေဖြစ်အောင် PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ညနဲ့တရားစွဲဆိုခံခဲ့ရပြီးတော့2022ခုနှစ်ဒီဇင်ဘာလထဲမှာထောင်နဲ့15နှစ်ကြာမှတ်ခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံတကာကလူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးရှင်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ဒီစုကိုတော့ IDHAE လူခွင့်ရေးအဖွဲ့ကချီးမြှင့်လာခဲ့တာအခုဆိုရင်29ချိန်ရှိပါပြီ။2008ခုနှစ်တုန်းကတော့မြန်မာရှင်တွေဦးအေးမြင့်ဒီစုရခဲ့ပူပါတယ်ရှင်။
ရင်ဂျာနှစ်ဦးကတော့ထိုင်းလူမောင်ခိုကားတဲ့အသေးဆုံးသွားတယ်လို့ထိုင်းရဲကပြောလိုက်ပါတယ်။ထိုင်းနိုင်ငံချွန်ဖောင်း KI မှာလူမောင်ခိုတွေပြစ်သိပ်တင်လာတဲ့ကုန်တင်ကားထဲမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရင်ဂျာနှစ်ဦးအသေးဆုံးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်တာပါ။လူမောင်ခိုသမားတွေလို့ယူဆသူနှစ်ဦးကိုလည်းဒီနေ့ဖမ်းဆီးလိုက်တယ်လို့ထိုင်းရဲကဆက်ပြောပါတယ်။ချွန်ဖောင်း KI တဲ့တောက်ထဲမှာသေဆုံးနေတဲ့အလောင်းနှလောင်းပြင်အသက်မသေးကျန်နေသေးသူ10ဦးကိုလမ်းမှာဖြတ်သွားတဲ့ဖုန်းကြီးတစ်ပါးကတွေ့ခဲ့တာပါ။အဲ့ဒီထဲကအဲ့ဒီရှေ့ဦးတက်ကခုနကဒဏ်ရာရတယ်လို့ထိုင်းရာရှိတွေကပြောပါတယ်အသက်ရှင်ချင်နေသူအပြောအရလူမောက်ကိုရီးယားမြန်မာနိုင်ငံကထွက်ပြေးလာတဲ့ရ ेंजर 26ယောက်ကိုထိုင်းမြန်မာနယ်စပ်ကနေကားတစ်စီးထဲမှာပြစ်သိပ်တင်လာခဲ့တာလို့ပြောပါတယ်ခင်ဗျ
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပြည်နယ်မှာကြောင်ဝင်တဲ့အာဓမ္မပြုချင်မှုနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ကြောင်သူကြောင်သားတွေရဲ့ဆန္ဒပြပွဲတွေပိုးပြီးတော့ကျေပြတ်မလာအောင်ထိန်းသိမ်းတဲ့အနေနဲ့အာဏာပိုင်တွေကအခြေခံပညာသင်ကျောင်းတွေနဲ့တပ်သူကျောင်းတွေအားလုံးကိုဒီနေ့တောက်ကြနေကစပြီးတော့နှစ်ရက်ပိတ်လိုက်ပါတယ်။ပါကစ္စတန်ရဲ့လူဦးရေအများဆုံးရှိတဲ့ဒီပြည်နယ်မှာအခုလိုကျောင်းအားလုံးပိတ်လိုက်တဲ့အတွက်ကျောင်းသူကျောင်းသားဆက်ရှင်တန်းလောက်ထိခိုက်ရပါတယ်။ဒီနယ်အရှိချင်းလာဟိုးမြို့မှာကြာဝင်တဲ့အာဓမ္မပြုကျင့်ခံရတဲ့ဆိုတဲ့တဲ့ရင်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မြို့ကြီးလေးမြို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကောလိပ်ကျောင်းတွေမှာတင်းမာမှုတွေပြင်းထန်လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပုံခုနေ့တုန်းကတော့ပန်ချက်ပြည်နယ်ဂူဂျရက်မြို့မှာဆန္ဒပြကျောင်းသူကျောင်းသားတွေနဲ့လုံခြုံရေးရဲတွေအကြားရုံးရင်ဆန့်ခတ်ဖြစ်ခဲ့ပြီးတော့လုံခြုံရေးအဆောက်အဦတိုက်ဆုံခဲ့ပါတယ်။ဒီတိုက်ဆုံမှုနဲ့ဆက်ဆက်ပြီးလူတစ်ယောက်ကိုလည်းရဲကဖမ်းထားပါတယ်။ လူမှုကွန်ရက်မှာသတင်းတွေပြန့်နေတယ်လို့ပန်ချက်ပြည်နယ်မြို့တော်လာဟုကပုဂ္ဂလိကပိုင်ပန်ချက်ကောလိပ်ကျောင်းဝင်းထဲမှာအထမပြုကျင့်ခံရတဲ့ဆိုတဲ့ဖြစ်ရက်တကယ်တမ်းမဖြစ်ခဲ့ပါဘူးလို့အစိုးရနဲ့ရဲတပ်ဖွဲ့ကတော့ပြောပါတယ်စနပြဝရီဖြစ်ခဲ့တဲ့သတင်းမတွေဖြန့်ဝေမှုနဲ့သတင်းတောက်တချို့အပါအဝင်လူအယောက်40နီးပါးကိုဖမ်းဆီးဖို့ကြိုးစားနေတယ်လို့လည်းအာဏာပိုင်တွေကပြောပါရယ်စနပြကျောင်းသူကျောင်းသားတွေကတော့အာဏာပြုကျင့်ခံရသူအတွက်တရားမျှတမှုရတဲ့အထိတောက်ဆူမှာဖြစ်ပြီးဒီနေ့တောက်ကြနေမှာလဲလူလူစုဝေးချစ်တဲ့ပွဲတွေလုပ်သွားမယ်လို့ထုတ်ပြန်ပြောဆိုထားပါရယ်ရှင
်မြန်မာအပါအဝင်မြင်ရတဲ့စူပါမွန်လာဝင်းကြီးကိုတစ်ကဘာလုံးကနေမြင်သက်ရှင်မောနိုင်ခဲ့ကြပါတယ်အခု2024ခုနှစ်အတွက်အကြီးဆုံးနဲ့အလင်းဆုံးစူပါမွန်လို့တင်စားကြတဲ့လာဝင်းကြီးကိုကမ္ဘာတဝက်မှာမနေဖို့လူနေညာကစပြီးတွေ့မြင်ခဲ့ကြတာပါအမေရိကန်ပါဝင်နောက်နိုင်ငံအများစုမှာဆောင်းပေါပထမဆုံးလာပြည့်ချင်းအမဲလိုက်ဖို့အကောင်းဆုံးအလင်းရောင်ရတဲ့လာပြည့်ညာမျိုးထင်နေတတ်တာကြောင့်ဟန်တာမွန်လို့လည်းခေါ်ကြပါတယ်ဒီလိုအတောက်ပဆုံးလာဝင်းကြီးကို3ရက်လောက်ကမ္ဘာမြေကမြင်တွေ့ရမယ်လို့အမေရိကန်အာကာသစူဇန်လီလာရေးအေဂျင်စီ NASA ကလည်းခန့်မှန်းထားပါတယ်ကဘာကိုဘဲဥပုံပလန်းနဲ့ပတ်နေတဲ့လာကြီးကဘာနဲ့ပိုနီးတဲ့ပလန်းနေရာရောက်ချင်းနဲ့လာပြည့်တဲ့အချိန်တိုက်ဆိုင်ခြင်းမျိုးမှာစူပါမွန်းတို့တင်စားခေါ်လောက်တဲ့အခုလိုအကြီးမားဆုံးနဲ့အလင်းလက်ဆုံးလာဝန်ကြီးကိုလူတွေမြင်တွေ့ကြရတာပါခင်ဗျာ VOA America တိုင်းရဲ့ October 18ရက်တောက်ကြညာအထူးကြဆုံးသတင်းတွေကိုမက်ခင်ပြုထွေးနဲ့ပြပြခဲ့တာပါအခုတော့စေဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ရှမ်းမြောက်မှာဒီသတင်းချွတ်လာပညာနောင်ချိုမြို့ပေါ်စစ်တပ်ကပုံကျဲတိုက်ခိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းက TNL ကတောင်းတက်တွေထိန်းချုပ်ထားတဲ့နောင်ချိုမြို့ပေါ်စစ်တပ်ကအောက်တိုဘာ18ရက်နေ့သတင်းချွတ်လာပြည်မှာနိုင်နေချီပုံကျဲတိုက်ခိုက်ခဲ့ပါတယ်လူနေအိမ်တွေထိခိုက်ပျက်စီးသွားပေမဲ့သေဆုံးမှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်တချင်းတွေမှာပဲကချင်ပြည်နယ်ထူးဒေသတဲ့ပန်ဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ပန်ဝါဒေသခံတွေတရုတ်နိုင်ငံဘက်ကိုတင်းရှောင်မှုကြိုးစားနေတဲ့အကြောင်းရန်ကုန်ကပေးပို့လာတာကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေပေါ်စစ်တပ်ကဗုံးကျဲတိုက်ခိုက်မှုတွေအဆက်မပြတ်လုပ်နေတာမှာမနေ့ကသတင်းကျွတ်လာပြည့်နေ့မှာတော့ TNL တအောင်တက်တွေသိမ်းပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ပေါ်ကိုညာလုံးပေါက်ဗုံးကျဲခဲ့ပါတယ်လူများအိတ်နေချိန်ည10နာရီလောက်ကနေဒီနေ့အောက်တိုဘာ18ရက်မနေ့တနင်္ဂနွေလောက်အထိဘုံစက်တိုက်ကျဲခဲ့တာကိုနောင်ချိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်10နာရီလောက်ကနေပြီးတော့တလာကြီးကြီးတက်ကျွာတာခင်ဗျအချိန်လေးတော့မဟုတ်ဘာပေါ့အချက်လာလိုက်ရင်အဲ့ရက်ဖိုက်တာကခေါင်းဆိုင်ချသွားလိုက်နှလုံးပြီးရင်ပြန်လှည့်သွားတယ်လှည့်သွားပြီးတော့အဲတမိနစ်လောက်ကြာရင်ပြန်လှည့်လာတယ်လူတွေကအဲ့လိုကြောက်နံပြီးတော့အဲ့အိပ်ရောမဲ့အချင်းနောက်ချင်းလောက်ကြတော့နိုင်ွယ်45မိနစ်လောက်ကြတော့တစ်ချက်ပြန်လှည့်လာပြီးတော့ပြန်ကျဲသွားတယ်ခင်ဗျ။အလယ်လုံးတော့ဆိုတော့စနေလုံးကို၄လုံးလောက်ကတော့မကွဲဘူး
။နောင်ချုံမြို့ရဲစခန်းမြောက်ဖက်ကိုအဓိကထားဘုံကျဲခဲ့တာဖြစ်ပါတယ်။လူထိကိုက်တေဆုံးမှုရှိမရှိကိုတော့အခုချိန်ထိမသိရသေးပေမဲ့အထိကိုက်ပျက်စီးအခြေအနေကိုနောင်ချိုဒေသခံတူကအခုလိုပြောပါတယ်
။ထိကိုက်ကြတော့အခုလူတော့အထိကိုက်တော့မရှိဘူးခင်ဗျ။တာကြည့်နေတဲ့အိမ်တလုံးလုံးကတော့စုပ်ပြတ်တက်သွားတာပဲ။တော့အပြင်းနဲ့ခင်ဗျာအရင်လုံးကကျဲတဲ့အလုံးတွေတုန်းကတော့ဘာမှမဖြစ်ဒီကောင်ကြီးကသူ့နဲ့ပတ်ချလဲဟောလို့ရောလင်းလားလဲလောက်ကအိမ်ကြီးဘာကြတကားကြီးကျွဲ့တယ်သူ့အမူးတွေတန်းနေပြီးမှန်လေးမျိုးထဲမှာဆိုရင်အောင်မြတ်ဖြစ်ဆိုရင်မှန်လေးကျွဲ့တယ်ခင်ဗျာ
နောင်ချိုနဲ့အဆက်အသွယ်ရှိသူတချို့ကလူအထီးကိုက်ရှိကြောင်းပြောဆိုကြပေမဲ့လည်း VOA အနေနဲ့တိကျအတည်ပြုချက်မရသေးပါဘူးနောင်ချိုမျိုးကို TNL နဲ့ပူးပေါင်းတက်တွေကဇူလိုင်လဒုတိယအပတ်မှာတင်းယူခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့စစ်ကောင်စီကမြို့ပေါ်ကိုမကြာခဏပုံကျဲနေပါတယ်။နောင်ချုံမြို့နယ်မိုင်20ခန့်အကွာမှာရှိတဲ့စေရေးရအေးပါတဲ့တောင်ခမ်းရွာဘက်မှာစစ်တပ်နဲ့ DNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေချိန်မှာအခုလိုနောင်ချုံမြို့ကိုပုံကျဲခဲ့တာပါ။တကယ်လို့သာတောင်ခမ်းကိုတိုင်းရင်းသားတပ်တွေသိမ်းပိုက်နိုင်ခဲ့ရင်ပြင်ဦးလွင်အထိရောက်လာမှာကိုစစ်တပ်ဘက်ကစိုးရိမ်တာကြောင့်အကြီးအကျယ်တိုက်ခိုက်နေပုံလည်းရပါတယ်။ DNL ကထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုမင်းညားကပုံကျဲတိုက်ခိုက်ခဲ့သလိုပဲအော်တိုဘာလ16ရက်နေ့ညနေပိုင်းကလည်း MNDA ကိုကန့်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့သိန်းနီခရိုင်နယ်ကနတ်မြော်ရေအားလျှက်စစ်တပ်အပိစက်ယုံကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံလေးလုံးကျဲချခဲ့တဲ့အကြောင်းနဲ့ဒါအပိစက်ယုံအဆောက်အဦတွေနဲ့မျက်စစ်တပ်ကြိုးတွေပျက်စီးခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုဖြစ်ပွားနေချိန်မှာပဲကချင်ပြည်နယ်ဘက်မှာလည်းကချင်အထူးဒေသတစ်ကပန်ဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ပန်ဝါဒေသခံတွေနဲ့အဆက်အသွယ်ရှိတဲ့ကချင်မျိုးသားတအူးကလောလောဆယ်ပန်ဝါအနီးကတိုက်ပွဲတွေကြောင့်ပန်ဝါမျိုးကပြည်သူတွေတရုတ်နိုင်ငံဘက်တိမ်းရှောင်ဖို့ကြိုးစားနေကြတယ်လို့အခုလိုပြောပါရယ်
ဟုတ်အခုဝမောင်းနဲ့ရမနီနေသူပြောတယ်အမပေါမဒီတာခံကျွန်တော်တို့မျိုးပြောင်းနေခွန်တော့ကျွန်တော်ဝီချက်ဆုံးတော့သူလည်းဘုံကူပြုံနေဆက်ဒေချမ်းလွန်တုံးမရှိအောင်ရောက်နေဘူးအကုန်လုံးကအများပြန်မှရောက်နေပြီတဲ့သူပြေဝင်မဝင်ခိုင်းအဲကြောင့်ဒုက္ခရောက်နေလို့ပြောပေါမောဒီပုတ်ချူရံများတော့ခဏဆိုင်အစိုးရဝင်ရတော့ဝင်ပေါ်ကြည့်ကြတယ
်မနေ့ကအောက်တိုဘာ18ရက်နေ့ကလည်းကမ်ပိုက်တီဒေတာကနေကြားဆောင်တက်အမှတ်1003ကိုစတင်တိုက်ခိုက်ခဲ့ရမှာမနေ့ကညနေပိုင်းကကာကင်းတချို့ကို KIA ကတင်းယူထားကြောင်းသိရပါတယ်ကချင်အထူးဒေသတဲ့ခြိပွေနဲ့ဆော့လော်မျိုးနယ်တွေကို KIA ကစက်တင်ဘာလ29ရက်နေ့ကစတင်ပြီးထိုးစစ်ဆင်ခဲ့တာပါစက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာခြိပွေနဲ့ဆော့လော်ကို KIA ကသိမ်းယူခဲ့သလို15ရက်နေ့မှာတော့ပန်ဝါမျိုးနယ်ဆင်မိုင်ခန့်အကွာလူပီရွာကနေကြားဆောင်တက်အမှတ်1002ကိုလည်းထပ်မံသိမ်းယူခဲ့ပါတယ်ဒီကနေ့မှာတော့ပန်ဝါအနီးတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
သတင်းချက်လာပြညာရှမ်းမြောက်မှာနောင်ချုံမြို့ပေါ်စစ်တပ်ပုံကျဲတိုက်ခိုက်တာကိုငင်းချမ်းပြပြခဲ့တာပါအခုတော့ရခိုင်ဘက်မောင်းတော်အန်းနဲ့ကွာမှာလည်းအေးအေးနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေတာပါရခိုင်ပြည်နယ်မောင်းတော်မြို့နယ်ကစစ်ကောင်စီလက်ချံစခန်းနခခငါးကိုအာခတက်တော်အေးကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျင်းနေပြီးစစ်ရေးကအတော်ကိုပြင်းထန်နေပါတယ်။အန်နဲ့ကွာမြို့နယ်ဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ဘေးရှောင်တွေဖမ်းဆီးခံရပါတယ်။ဒီနောက်ဆုံးအချိန်ထိရန်ကုန်ကပေးပို့လာတာကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတုံးမြို့နယ်တစ်ခုလုံးကို AA ဘက်ကတင်ပိုက်နိုင်ဖို့ကြိုးစားနေတာမှာနောက်ဆုံးကြံစစ်တပ်စခန်းတစ်ခုဖြစ်တဲ့နခခ9တပ်စခန်းတစ်ခုပေါ်အာခတ်တော် AA ကအချိန်မြင့်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒီတပ်စခန်းကျသွားရင်မောင်းတုံးမြို့ကိုသိမ်းနိုင်ပြီဖြစ်တာမို့အေးဘက်ကတိုက်နေတာလားနဲ့ချီကြနေပြီဖြစ်ပါတယ်အခုနောက်ဆုံးစစ်ရှိန်မြင့်နေတာနဲ့ပတ်သက်လို့ရခိုင်စည်ရေးလေးလာသူကအခုလိုပြောပါတယ
်မောင်တို့ဖက်ကတော့ဒီလက်ကျန်စစ်ကောင်စီရမြို့သူကြီးလက်ဆတ်ဆန်းငါအဲ့ဒါတို့အေးကနေပြီးရင်စိတ်ပိုင်းစခန်းသိမ်းရရှိဖို့တို့ထိုးစိတ်ဆန်တယ်အာပထမထိုးစိတ်ဆန်တာတို့စမ်းနစားစမ်းစားမြင်မြင်တို့ထိုးစိတ်ဆန်တဲ့အနေထားရှိလို့ဒီစစ်ကောင်စီစကားလေးတို့ဒီဟာဒေသိုက်တာတို့ဝါကျွဲတို့နဲ့အချင်းချင်းဘုံကိုရေတွဲမရတဲ့အစံ30ဝန်းကျင်ပေါ်တော့အဲဒီကျွန်တော်ပေါင်းရတဲ့ဘုံတွေပါတဲ့အစီဒီတို့ကနေစစ်ကူပေးနေတာတွေတော့အများကြီးရှိတယ်။မရှိရှင်မှာတော့အဲဒီနာခဆန်းကမှတကွေးကတော့ပြင်းထန်ဆိုးရှိနေတယ
်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိတဲ့အမ်းမြို့နယ်မှာတော့စစ်ကောင်စီရဲ့အားထားရဆုံးဘီဝါကုန်းတွေဖြစ်တဲ့တောဟင်းတောင်ဘီဝါကုန်းနဲ့မဲတောင်ဘီဝါကုန်းတို့ကိုအေဘက်ကတိမ့်ပိုက်ထားပြီးဖြစ်ပါတယ်။နပါခဌာနချုပ်နဲ့အနီးနားမှာရှိတဲ့ခမာယ303ကိုလည်းအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲပြင်းထန်နေပါတယ်။နဖက်တိုက်ပွဲတွေကမြို့နာအထိရောက်လာပြီးမှုအမ်းမြို့ခံတွေလည်းစစ်ဘေးလွတ်ရာကိုထွက်ပြေးနေကြတာမှာတချို့ကိုစစ်တပ်ကဖမ်းဆီးနေတယ်လို့ရခိုင်စီရေးစောင့်ကြည့်သူတူကပြောပါရယ်။နပါခဌာနချုပ်ရှိတဲ့အမ်းတိုက်ပွဲပြင်းထန်နေလို့အမ်းဒေသခံတွေကုန်းလန်းကရောကားတွေနဲ့ပါတိမ်းရှောင်နေတဲ့အခြေအနေနဲ့ပြေးတဲ့သူတွေလမ်းမှာဖမ်းဆီးနေတဲ့အခြေအနေတွေကိုစီအခြေအနေစောင့်ကြည့်သူကအခုလိုဆက်ပြောပါတယ
်ဒီနပခဌာနရှုပ်ရှိတဲ့အမ်းမှာနဖက်တိုက်ပွဲကတော့ဟုတ်တယ်တို့တို့ကိုပြန့်ထန်နေတဲ့အနေထားတော့ရှိတယ်အမ်ဒီစိုက်ဘေးရှောင်တွေကဘယ်ဖက်ကိုထွက်လဲဆိုတော့ဒီအကုန်လုံးပတ်ပေါ်တော့ဒီအန်နဲ့ပတ်သက်တဲ့ဒီအမ်ပတန်လန်ရယ်မီလန်ရယ်ဒီဖက်ဆိုတော့ဒီကန်ထောင်ကြီးဖက်လန်ရယ်တက်တောင်ကန်ထောင်ကြီးအဲ့ဒီတွေဒီဒီဖက်ဆိုတော့စစ်တွေရောမလန်အဲအယုံမလာအဲ့ဒီဖက်တွေကိုအတီးတီးသူတို့နေဆက်ရနေဆက်ရထွေးပြကြတယ်ဒီကောင်းငါးစီးအဲဒီတီကန်တောင်ဘယ်လန်အဲ့ဒီအန်ရှူကန်တာနာမှာဖန်စီခံရတဲ့စက်ကုံစီစီမှာအဲအခုလက်ရှိကတော့ဆက်သွေးလေးမရဘူးသူတို့ကိုဖန်သွားတဲ့နေရာကိုတိတယ်ဒါပေမဲ့ကောက်ကိုလေးရှာမတွေ့တဲ့ပုံစံမျိုးတို့ကျွန်တော်တို့သိရတယ
်ဒီနေ့မှာပဲရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်တပ်ဘက်ကတော့လေကြောင်းကနေစစ်ကူတိုက်ပေးနေတယ်လို့စီဆောင်ကြည့်သူကပြောရတယ
်ဘွားမတို့ဒီကျွေးဆိုင်ကျွေးဆိုင်မတို့ဘယ်ကိုတင့်တယ်လဲဒီစစ်တို့စစ်ကောင်စီလေကြောင်းကနေဂျက်ဖိုက်တာနဲ့တို့ရဲ့တို့တို့ဘုံစီလို့ဒီကျွေးဆိုင်ရွာမှာရွာဘက်တွေကတော့စစ်ဖစ်တံတောက်ပြီးပေါ့နော်အဲ့ဒီရွာမှာအင်ရှင်တွေကတော့တို့တို့ဆိုးဆိုးဝါးဝါးကိုပြစီဆုံဆုံနေရတယ်လို့ကျွန်တော်တို့စားသိရတယ
်တခိုင်ပြည်နယ်တွင်းအေးထင်းချုပ်ထားတဲ့မြို့နယ်တွေအပြင်စစ်ကောင်စီထင်းချုပ်ထားတဲ့မြို့နယ်တွေမှာလည်းစစ်တွေမြို့နယ်ကလွဲရင်ကြံမြို့နယ်တွေအားလုံးမှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အာရခတ်တပ်တော် AA ဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
Yakain bet Mondo and Egama in a second see that way adopting Tanida could see the Jagaraba, a good or Tanidae Dain Bamale, they were young people or Kalamajima, Kari, Paminirava. Tanidae Dain Palom Unidema, Sitanet, Dagan, Pidu Gagari, Tapuri, Tapuri, Tin Tanibare, D. Tapuri, Paymune, Palom, Mu, Chaga, Pidazu, Kalamajima, Kari, Shisamatuane, Paminibare. Tikalama, my name is Yamon Tule, Tintensa, Yagavare, my ima, Pia, Pivaukne.
The Nila I dine Palomione, doing a Jay Yago, Autovala, Sachaya Nema, Sikon Siga, Lijongani, Tinintan, Taikai Kabi, then now, Sitane, Dizanga, Piduka, Weta Dija, Taipori, Tintanibare, Sita Bonje, Taikai Kere, Tega, Dizanga, Pizu, the Town Jolaha, Pilu Yago, Pini Javare, Taipori, Tintan Lara Jow. Yene below Tore, Kalama Jima, Kari, Shimato, Namaso Name, Pemini Javare. Mego Tome Kari, or Palomio, Lare, Kariba, Pemini, so be Dita and Uga, Piovare, Mane, Jada Rene Dongaro, Jera Niga, Kalama, Kadamata U, my name Miguel Lule, Vio Ego, Piovare.
ก็ทีนี้ต้องมีอะไรบ้างเนาะตอนที่เราสิได้คือการนั้นเราไปทาร์กันเดียวเจ็บไปกันนี่เจ๋อเจ๊ะแต่เจ๊ะที่มาบอกเจ๊ะอย่างที่มาการเป็นมีเดียที่เราพิเศษอะไรอย่างเงี้ยเนาะที่ปลอกขึ้นมาการเป็นมีเดียไม่ปลอกไม่ปลอกอะไรมาอะไรมาขึ้นมีเดียแต่ว่าพิธีอะไรกันเดียวดูรูดเลี้ยงตัวพี่ไต่ขึ้นมีเดียที่บอกไม่ที่ละก็เนาะมันนี่ก็คือไม่ที่ละเดี๋ยวไม่ที่ละอย่าไปกังวลมาตัวอะไรไม่เนี่ยเดียวเจ๊ะแต่ทำมาบอกเนาะเจ တပင်းနောက်ကတော့သူတို့သွားတာပေါ့အဲ့ဒါအဲ့ဒီနောက်မှာသူကမိုက်ခေါက်တာအဲ့ဒါမိုက်ခေါက်တော့သူတို့ထားတာတော့မသိဘူးဒါပေမဲ့ဒီမိုက်ကသူနေပြီးတော့အဲ့ဒါပောက်ကွယ်သွားတာမိုက်ပောက်ကွယ်တော့သူဟိုလုံးတော့ခန္ဓာကိုယ်တစ်ခုလုံးတော့သူကဟိုနေအနတ်ပြောက်ပဲသူတိုင်ရရတယ်အခုဖိတ်စီကိုပို့ထားတယ်ပေါ့ခင်ဗျက
စစ်တပ်ကကားတွေပေါ်အရက်သားတွေတင်ပြီးခေါ်သွားနေတာကြောင့်လူသားတိုင်းလိုအသုံးပြုပြီးသွာလာနေပုံရတယ်လို့လည်းဒေသခံတွေကပြောပါတယ်
အဲဟိုစစ်ကြောင်းထုတ်တဲ့နေရာလေးမှာဘလော့ဖိတ်ကိုစစ်ကြောင်းထုတ်တဲ့ခါမှာဒီကားလေးမှာဒီအရသားတွေကိုတိတ်ဆောင်ပြီးတော့သွားရရှိပြီးသွားလာနေတယ်ဟိုသွားတာပေါ့ဒီလိုမျိုးကအရသားကားလေးလိုမဟုတ်ဘူးကောနော်ဒီစစ်ကားလေးပဲစစ်ကားလေးထိတဲ့ခါမှာဒီချိုးစစ်ကားလေးမှာဒီအရသားလေးကိုတိတ်ဆောင်ပြီးတော့သွားတ
ယ်စက်တင်ဘာလတုန်းကကယိုရန်တိုင်းစစ်ဌာနချုပ်ရှိတဲ့တနင်္လာရီတိုင်းတွင်တိုက်ပွဲဖြစ်ပွားမှုနှုန်းအများဆုံးဖြစ်ခဲ့ပြီးတနင်္လာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းနဲ့စုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်ဆိုပြီးဒေသတွင်းအသတင်းချက်လက်တွေကြောက်ယူခဲ့တဲ့ FE5 တနင်္လာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်အခုအော်တိုဘာလထဲမှာလဲတနင်္လာရီတိုင်းပလောမြို့နယ်နဲ့လောင်းလုံမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနေ့စဉ်ရက်ဆက်ရက်ရှည်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောထားပါဗျ။တိုက်ပွဲတွေပြင်းထန်မှုကြောင့်နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရသူ 9,900 ခန့်အထိရှိနေပြီလို့လည်း FE5 တနင်္လာရီရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါဗျ။တိုက်ပွဲတွေဖြစ်နေတဲ့တနင်္လာရီတိုင်းဘက်ကစစ်ပွဲအခြေအနေကိုစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။ဆံမြောက်ကချင်နဲ့ရခိုင်ပြည်ဒီတနင်္သာရီဘက်မှာလဲတိုက်ပွဲကြောင့်ပိတ်ပလောကာလမကြီးမှာကားတွေပိတ်မိနေတာမိုင်းအိမ်မှာပြပြသွားခဲ့တာပါအခုတော့အမေရိကန်ရွက်ောက်ပွဲမတိုင်မီအောက်တိုဘာအထိတ်တလန်ဆိုတာဘာလဲဆိုတာရှင်းပြထားပါတယ်အောက်တိုဘာအထိတ်တလန်ဆိုတာဘာပါလဲရွက်ောက်ပွဲမကျင်းပခင်အချိန်တွေမှာထင်မထားတာတွေဖြစ်လာတတ်တယ်ဆိုပေမဲ့အထူးသဖြင့်အမေရိကန်ရွက်ောက်ပွဲမကျင်းပခင်တလလိုအောက်တိုဘာလမှာအထိတ်တလန်ဖြစ်စရာတွေကိုအောက်တိုဘာဆာပရိုက်စ်လို့ခေါ်ပါတယ်ဒီအကြောင်းVOA ပုံပြရုပ်သံမှာမှတ်ရေးတင်တာကြောင့်ရှင်းပြပေးပါအောင်ခင်ဗျာ
မထင်တတ်တာတွေဖြစ်လာတဲ့ပါတယ်အထူးသဖြင့်အမေရိကန်ရွေးကောက်ပွဲမကျင်းပခင်တလမှာပါအောက်တိုဘာအထိတ်တလန်အောက်တိုဘာဆာပရိုက်စ်လို့ခေါ်ပါတယ်ဒီသုံးလုံးကမဲဆန္ဒရှင်တွေမဲမပေးကြခင်တစ်ခုခုထဖြစ်တတ်တာကိုပြောတာပါရွေးကောက်ပွဲပေါ်မှာတက်ရောက်မှုရှိအောင်တမင်တကာလှုပ်ဆောင်တဲ့ကိစ္စဖြစ်နိုင်ပါတယ်ဒါမှမဟုတ်ရှင်ပြိုင်သူတဦးအားသာသွားသူ့ဘာသူထဖြစ်တဲ့ကိစ္စလည်းဖြစ်နိုင်ပါ၏အမေရိကန်သမိုင်းမှာဒီလိုရွေးကောက်ပွဲမလာခင်ကပ်ပြီးတော့ထင်မှားတာတွေထဖြစ်တတ်ပါတယ်1982သမ္မတရစ်ချတ်နီဆန်လက်ထက်မှာဒီအသုံးလုံးစပြီးတော့ခေတ်စားလာတာပါနိုင်ငံရေးငြိမ်းချမ်းရေးကဗီယက်နမ်စစ်ပွဲပေါ်မူတည်တယ်လို့သမ္မတကပြောလိုက်တာပါအချိန်မတိုင်ခင်လော့ပြောဒီလိုကျင်းလာတာဖြစ်ပါတယ်အကျိုးဆက်ကတော့သူဒီလိုပြောလိုက်လို့ရွေးကောက်ပွဲမှာသမ္မတနစ်ဆန်ဘက်ကအားသာသွားပါတယ်အဲ့ကစပြီးတော့အမေရိကန်ရွေးကောက်ပွဲမတိုင်ခင်မုံတိုင်းကြီးတွေဖြစ်အရှုပ်တော်ပုံဗီဒီယိုတွေထွက်အဆုရှင်ရာဈေးတွေကြ မျိုးစုံကြုံခဲ့ရပါတယ်
အမေရိကန်ရွေးကောက်ပွဲမတိုင်မီအောက်တိုဘာအထိတ်လန့်ဆိုတာကိုမိုက်သနာကျော်ရှင်းပြပေးခဲ့တာပါအခုလည်းအမေရိကန်နိုင်ငံရေးနဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်ကြီးတာပါအမေရိကန်ပြည်တော်စုမှာဥပဒေတွေချမှတ်ကျင့်သုံးတဲ့အခါဘာသာရေးကိုအခြေခံပြဋ္ဌာန်းရမယ်လို့ယုံကြည်တဲ့မဲဆန္ဒရှင်တွေကအခိုင်အမာကိုရှိနေပါတယ်သူတို့ရဲ့အမြင်ယူဆတွေဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီလစ်ဘရယ်ပြောင်းလဲအမြင်ရှိသူတွေနဲ့ကွန်ဆာဗေးတစ်သမျိုးကြအမြင်ရှိသူတွေကြားကွဲလွဲနေပါတယ်ဒီအမေရိကန်နိုင်ငံရေးနဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်အကြောင်းကယ်ရိုလင်းပရဆူတီရဲ့သတင်းပေးပို့ချက်ကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
Rally for Democracy ဆိုတဲ့ဘာသာပေါင်းစုံကိုအလေးထားတဲ့လူလူစုဝေးပွဲနဲ့ Reawaken America ဆိုတဲ့ခရစ်ယာန်တို့ရဲ့ဟောပြောပွဲကိုတွေ့ရတာပါအမေရိကတော်ကခရစ်ယာန်အမျိုးသားရေးဝါဒထောက်ခံတဲ့ဟောပြောပွဲကိုလှည့်လည်ကျင်းပလာတာအခုဆိုရင်3နှစ်ရှိပါပြီ။အမေရိကန်ပြည်ထောင်စုကခရစ်ယာန်နိုင်ငံဖြစ်ပြီးတော့နိုင်ငံရဲ့ဥပဒေတွေဟာလည်းခရစ်ယာန်ဘာသာကိုရောင်ပြန်ဟက်တဲ့လို့ဒီအဖွဲ့ကယူဆထားပါတယ
်။ I will gladly be a Christian.
ခရစ်ယာန်မျိုးသားရေးသမားတယောက်ဖြစ်ရတာဝမ်းသာပါတယ်။ခရစ်ယာန်ဘာသာနဲ့ပတ်သက်လို့ဘာမှကောင်းပြောစရာရှိပါလဲ။ဖျားသခင်ရဲ့မေတ္တာတော်ကိုယုံကြည်တဲ့သူ Jesus ကနောက်လိုက်ကောင်ဒီတိုင်းပြည်ကိုချစ်ပြီးတော့အမေရိကကိုတဖန်ပြန်လဲကြီးမြတ်တဲ့နိုင်ငံဖြစ်လာဖို့လိုလားတဲ့မဂါအဖွဲ့ဝင်လည်းဖြစ်တာဘာများမှားနေပါလဲ
Republican သမ္မတလောင်း Donald Trump ကလည်းအခုလိုပြောပါရယ
် Together we're warriors at a righteous
ကျွန်တော်တို့ဟာမီးရှို့ဖြက်စီးသူတွေဘာသာမဲ့တွေကဘာလုံးဆိုင်ရာဝါဒသမားတွေ mass party တွေကိုအတူတကွတားဆီးကြမယ်ဖြောင်းမတ်တည်ကြည်တဲ့ crusade စစ်တီတော်တွေပါလွတ်လပ်မှုနဲ့တရားမျှတမှုအားလုံးမှာရှိဖို့ကျွန်တော်တို့ဟာဖျားသခင်ရဲ့စောင့်ရှောက်မှုအောက်ကတခုတည်းသောနိုင်ငံတော်ဖြစ်အောင်ပြန်လေဒီစောက်ချပါစို့
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဥပဒေမှာတော့ခရစ်ယာန်ဘာသာနဲ့ပတ်သက်ပြီးတော့ဖော်ပြထားတာမရှိပေမဲ့ဘာသာရေးလွတ်လပ်ခွင့်ကိုတော့ဖော်ပြထားပါတယ်လွတ်လပ်ရေးကြေညာစာတမ်းမှာလည်းဖျားသခင်ရဲ့အလိုအရာတဘာဘွားအတိုင်းရရှိတဲ့အခွင့်အရေးလို့သာရေးထားတာပါဒါပေမဲ့လည်း The Reawaken America အဖွဲ့ရဲ့တင်းအုပ်ဆရာတွေကတော့ဖျားသခင်နှစ်သက်တဲ့သမရလောင်းကိုပဲမဲပေးကြဖို့တိုက်တွန်းကြတာပါဒါဟာနိုင်ငံရေးတဲ့ဘာသာရေးရောထွေးပြီးတော့ဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တယ်လို့ဒီမိုကရက်တွေကထောက်ပြပါတယ
် The ministers out there သင်းဝင်စီအရီအနေနဲ့သင်းဝင်တွေအားလုံးအတွက်လွတ်လပ်မှုနဲ့တရားမျှတမှုအတိတ်တွေကဘာလဲဆိုတာကိုရှင်းပြဖို့တကယ်ကိုလိုအပ်ပါတယ
်ဒီမိုကရေစီအတွက်စီရင်ကြသူတွေကလည်း Jesus အကြောင်းလေ့လာရင်းနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးဖို့တောင်းဆိုကြပါတယ
် What did he say? What did he do?
သူဘာတွေပြောခဲ့လဲလုပ်ခဲ့လဲဆိုတာကိုကြည့်ဖို့လိုပါတယ်အခုတော့ရွှေပြောင်းဝင်ရောက်သူတွေကိုတိုက်ခိုက်ဆင်းရဲနွမ်းပါတဲ့လူဒန်းစားကိုပို့ဒုက္ခရောက်စေတာဟာခရစ်ယာန်အယူဝါဒနဲ့ဆက်ညီပဲပ
ါတရေသားဖျက်ချခွင့်ဟာလေ
ယုံကြည်မှုကိုစွန့်လွတ်တာပဲဖြစ်ဖြစ်ကင်ဆယ်ထားတာပဲဖြစ်ဖြစ်ဒီလိုကိစ္စတွေမှာအမျိုးသမီးတွေမလုပ်ရမယ်ဆိုတာကိုအစိုးရအနေနဲ့ပြောစရာမလိုဘူးဆိုတာအားလုံးသဘောတူကြရအောင်ပါ
ကျူးတူရတနာစင်တာရဲ့လူလူစစ်တမ်းမှာတော့ကျန်းစာလာအစုအမိတ်တွေကိုအမေရိကန်ဥပဒေတွေမှာလွှမ်းမိုးညှိနှိုင်းဖို့အမေရိကန်တဝက်နိဗာကလိုလားပါတယ်ဒါပေမဲ့အဲ့ဒီထဲကတချို့ကသာခရစ်ယာန်ဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့လိုလားကြောင်းသိရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးတဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်ကြီးတာကိုကိုအောင်ရှင်းပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့မကြာခင်ဒုတိယပိုင်းနိုင်ယူဝတ်မှာ VOA American တန်ရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆုံးလင်း American တခွင်နဲ့ပိတ်ပန်တဲ့နေပညာကဏ္ဍတွေစက်တိုက်လာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season ကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညချမ်း Radio season ကို9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ။ VOA American အသံရဲ့တောက်ကြညပိုင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်တော်စီဝါရှင်တန် DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြပြနေကြပတ်စင်ကန္တာတွေကမခင်ဖြူထွေးပြပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြပြတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်ပြပြတဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရေဆုံးတော့အမျိုးသမီးကန္တာပထမပါဒီတစ်ပတ်မှာတော့အမေရိကန်ရွေးကောက်ပွဲနဲ့မြန်မာအမေရိကန်မျိုးသမီးတွေရဲ့အမြင်ကိုပြောထားပါတယ်။အမေရိကန်ပြည်တော်စုမှာသမရရွေးကောက်ပွဲတွေကျင်းပဖို့တရင်နှစ်ပတ်ကျော်သာလိုပါတော့တယ်ဒီရွေးကောက်ပွဲမှာမဲပေးကြမဲ့မြန်မာအမေရိကန်တွေအများပြားရှိတယ်လို့ဒီအထဲမှာအမျိုးသမီးတွေလည်းပါဝင်ကြပါတယ်မြန်မာအမေရိကန်မျိုးသမီးတွေလာမဲ့ရွေးကောက်ပွဲမှာဘလို့အမြင်ယူဆတွေစဉ်းစားချက်တွေနဲ့မဲပေးကြဖို့ရှိနေပါလေအမျိုးသမီးခန္ဓာမှာမခင်ဖြူထွေးစူးစီးပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime. အမေရိကန်ပြည်အောင်စစ်တော်မှာသမရရွေးကောက်ပွဲတွေနိုဝင်ဘာလ5ရက်နေ့မှာကျင်းပတော့မှာပါ။ပြည်နယ်လိုက်ကြိုတင်မဲတွေစပြီးတော့ပြီးနေကြပြီဆိုပေမဲ့လို့အများစုကတော့ရွေးကောက်ပွဲနေ့မှာမဲပေးကြမဲ့သူတွေဖြစ်ပါတယ်။အမေရိကရောက်မြန်မာအမေရိကန်တွေလည်းဒီရွေးကောက်ပွဲမှာသူတို့သဘောကျတဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ကြမှာဖြစ်ပါတယ်။ဒီအထင်းမှာမြန်မာအမေရိကန်အမျိုးသမီးတွေလည်းပါပါတယ်ဆိုတော့သူတို့ရဲ့အမြင်တွေကိုကြည့်အောင်ပါ
။အထူးသဖြင့်အမျိုးသမီးပြောင်းနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပေါ့နော်ဒီ reproductive health right ပေါ့။အဲကျမတို့အမျိုးသမီးတွေရဲ့မျိုးပွားခွင့်ဒီအခွင့်အရေးတွေအတွက်ဆိုလို့ရှိရင်လည်းအများကြီးပဲအရေးကြီးတယ်။ကျမတို့ရဲ့ခန္ဓာကိုယ်ကျမတို့ရဲ့ကျန်းမာရေးကိုကျမတို့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်တွေရှိတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ We are not going back ဆိုတဲ့စံပုတ်အတိုင်းပဲ။ဒါကျမတို့ကလွန်ခဲ့တဲ့အနှစ်90ကိုပြန်သွားလို့မရတော့တဲ့အခြေအနေမှာဖြစ်နေပြီ။ခင်နဲ့အညီကဘာနဲ့အညီရင်မောင်းတက်ရမယ့်အတွက်ကြောင့်မို့လို့ပေါ့နော်။ဒီမျိုးသမီးကိုကျမအနေနဲ့မဲပေးမှာဖြစ်တယ်။နောက်တစ်ခုကကျမရဲ့မြန်မာပြည်မှာရှိတဲ့အမျိုးတွေအတွက်လည်းဒီမျိုးသမီးကိုကျမရွေးချယ်မှာဖြစ်တယ်။ဘာဖြစ်လဲဆိုတော့ကျမတို့မြန်မာပြည်မှာ immigration ဒီမြန်မာပြည်ကလေ US ကိုလာဖို့ပဲဖြစ်ဖြစ်အခု asylum ခံနေတဲ့လူတွေအတွက်ပဲဖြစ်ဖြစ်ဒီ democratic government တက်မှာပဲဒီ case တွေကပွင့်မှာဒီ republican government တက်မယ်ဆိုလို့ရှိရင်ကျမတို့မြန်မာလူမျိုးတွေဒီနိုင်ငံမှာဆက်ပြီးတော့နေဖို့ပဲဖြစ်ဖြစ်ဆက်ပြီးတော့လာမဲ့လူတွေအတွက်ပဲဖြစ်ဖြစ်အခက်အခဲတွေရှိနိုင်တဲ့အတွက်ကြောင့်မို့လို့ democratic government ကိုပဲကျမမဲပေးမှာပါရှင
်ဒါကတော့ Hawaii ပြည်နယ်ကမတ်ချီချူးမင်းသူပါအမျိုးသမီးတွေအနေနဲ့ကတော့သူတို့မဲပေးဖို့စဉ်းစားတဲ့နေရာမှာဒီသူတို့ထဲ့သွင်းစဉ်းစားတဲ့အကြောင်းအရာအမြင်တွေကတော့အမျိုးမျိုးရှိပါတယ်။အထူးသဖြင့်ဒီတရေသားဖျက်ချခွင့်အပါအဝင်အမျိုးသမီးတွေရဲ့ကိုယ်ပိုင်အခွင့်အရေးကိုဘယ်သမရလောင်းကပိုးပြီးတော့အာမခံနိုင်မလဲဆိုတာကိုစဉ်းစားကြတာရှိသလိုတစ်ချိန်တည်းမှာလည်းဒါကိုယ့်ရဲ့မိသားစုကိုယ့်ဘဝအတွက်အရေးကြီးတဲ့စီဝါရေးကိစ္စနောက်လူဝင်မှုကြီးကြပ်ရေးနဲ့ဘဝလုံခြုံရေးဆိုတာတွေကိုလည်းအထူးကထဲ့သွင်းစဉ်းစားကြပါတယ်။အဲဒီဆိုနာပြည်နယ်ကဒေါ်နွန်ွယ်ဝင်းရဲ့အမြင်ကိုလည်းဆီအောင်ပါ
ဒီရွေးကောက်ပွဲကကျမအတွက်အလွန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လူတွေရဲ့ရှေ့ရေးအတွက်လည်းအရေးကြီးပါတယ်။ကျမရဲ့တစ်ချက်ကတော့ကျမရဲ့ယူကြည်မှုပေါ့နော်။အဲ့ဒါကတော့အဲဒီဟိုကတတိသားတွေကစဖြစ်ခဲကကျမအသက်ဆိုတာရှိပါတယ်။ဆိုတော့အဲ့ဒါကိုလည်းကျမဘယ်လိုမှလက်မခံနိုင်ပါဘူး။ကျမအသင်းနှလုံးကတိတ်နာပါတယ်။အဲ့ဒီလူတယောက်ကိုဘာမှမခုခံနိုင်တဲ့လူတယောက်ကိုအဲ့လိုလုံးလိုက်ဖို့ကကျမရဲ့ရင်ထဲမှာဘလို့မှလက်မခံနိုင်ဘူးဆိုတော့အဲ့ဒီဟာတစ်ချက်ပါเนาะနောက်နှစ်တစ်ချက်ကကြတော့ကျမတို့ရဲ့ဟိုတာဝန်ကမိသားစုတိုင်းမှာလူတယောက်ရဲ့တာဝန်ကိုယ့်ရဲ့မိသားစုကိုကာကွယ်ရမယ်ကိုယ့်အိမ်တောင်ကိုကာကွယ်ရမယ်ကိုယ့်ရဲ့ကွက်ကိုကာကွယ်ရမယ်ကိုမျိုးအရာကိုကာကွယ်ရမယ်ကိုတိုင်းပြည်ကိုကာကွယ်ရမယ်ဆိုတော့ကျမတို့အိမ်မှာဆိုရင်တော့တယောက်ယောက်ကမသိတဲ့လူတွေလည်းကျမတို့လက်မခံပါဘူးဆိုတော့စီအလိုမျိုးအတင်းနဲ့အလိုမျိုးဟိုလူတယောက်ရဲ့အကြောင်းကိုသိမှပဲကျမတို့လည်းလက်ခံပါတယ်အလိုမျိုးမျိုးပဲမသိတဲ့လူတယောက်က ပြန်မလာနိုင်ဆိုတော့ကျမတို့လက်မခံနိုင်ပါဘူး။အဲ့ဒီဟာကျမတို့အိမ်တောင်တစ်ခုနဲ့မဟုတ်ခင်နဲ့ရက်ကွက်ပါလဲတီးဖို့လိုပါတယ်။မြို့မှာလည်းတီးဖို့လိုပါတယ်။တိုင်းပြည်မှာလည်းတီးဖို့လိုပါတယ်။ဆိုတော့အဲ့ဒီဟာကိုကျမလူတိုင်းကိုလက်ခံနိုင်ရမယ်ဆိုတော့နည်းအဲ့ဒီအရာကိုကျမလက်မခံနိုင်ပါဘူး။အဲ့ဒါကတော့ immigration issue ပေါ့နော်။ဆိုတော့ကျမအဲ့ဒီဟာကိုကြည့်လိုက်တဲ့အခါကျတော့ကျမကဒီ Republican တမဒါကပို့ပြီးတော့လုံနိုင်နေဆိုတာကျွန်မယုံကြည်ပါတယ
်။လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့ကင်တွဲတာတွေမှာ Trump ကိုပို့ပြီးတော့သဘောကျတယ်လို့ဂျော်ဂျီယာပြည်နယ်ကမရှင်လဲကလည်းပြောပါတယ်
။ဟိုဒီနိုင်ငံတွေကဘောနော်ဟိုဒုက္ခရောက်တဲ့သူတွေကိုကူညီတယ်ဆိုရင်အမရဲဟိုကဘောနော် refugee camp နေညံ့ဖွင့်ရမယ်။တရားဝင်နီးလန်းနေပေါ့နော် battle လုပ်ရမယ်။တရားစစ်ဆေးမယ် check လုပ်မယ်ပြီးလို့ရှိလို့ရှိရင်တရားဝင်သွင်းပေါ့နော်။ဒါက immigrant တွေကဒီနိုင်ငံက United States က immigrant တွေနဲ့တိစောက်တဲ့နိုင်ငံဖြစ်တဲ့အတွက် immigrant ကတော့လိုကိုလိုအပ်တာဖြစ်တဲ့အတွက်ကတော့ဒါ immigrant တွေသူတို့ကလည်းအများကြီးခေါ်သွင်းမှာပဲဒါကဟိုဘယ်ပါတီမှမဆိုပဲဖြစ်မှာပါပဲ democratic မှာမဟုတ်ဘူးဘယ်ပါတီဝင်မဆိုဒီနိုင်ငံရဲ့ immigrant မရှိဘဲနဲ့လေရက်တည်လို့ရမယ်နိုင်ငံမဟုတ်ဘူးလို့ညီမတို့ယူဆတယ်ဒါကြောင့်မလို့ဟို immigrant ဝင်ခြင်းမဝင်ခြင်းကိုဆိုလိုတာမဟုတ်ဘူးတရားမဝင်ဒီလိုမျိုးကြီးခိုးဝင်လာတဲ့ဟာမျိုးကိုလက်မခံတင်တာဒီလားဒါကိုတင်းတင်းကြပ်ကြပ်လှုပ်စေချင်တာဒီလားဘာဖြစ်လဲဆိုတော့ဒီလိုကြီးဝင်လာခြင်းအချင်းအကြောသူဘသူပဲဝါလည်းမသိသူသူ့နိုင်ငံမှာသူဘာဖြစ်မှုကျူးလွန်လဲလည်းမသိဟိုဝင်လာတဲ့ဆယ်ယောက်မှာအခုဟာက၄-၅ယောက်လောက်ကကြာတော့သူ့နိုင်ငံမှာသူအဲ့လိုမျိုးလူတက်မှုလို့သိလားဟိုရဲကဝရမ်းထောက်ထားတဲ့သူဖြစ်နေတာဖြစ်တဲ့အတွက်ကကြာတော့ဟိုကိုယ်နိုင်ငံကိုယ်တွေလည်းအဆင်မပြေဘူးလေသိလား
လက်ရှိဒီမိုကရက်တစ်ဆိုရလက်ထက်မှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့သူတွေအများပြရှိခဲ့တာကိုထောက်ပြပြီးတော့ဒီမိုကရက်တစ်သမ္မတလောင်းကိုမဲပေးဖို့အတွက်တွန့်ဆုတ်နေသူတွေရှိနေတာပါအခုရွေးကောက်ပွဲမှာသမရလောင်းနှစ်ဦးလုံးကိုသဘောမကျတာကြောင့်မဲပေးဖို့မဆုံးဖြတ်နိုင်ပဲဖြစ်နေတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကမတ်မေချယ်ရီလည်းပါပါတယ
်။ရွေးကောက်မှာသမရလောင်းနှစ်ဦးစလုံးကိုတိတ်ပြီးတော့အကြိုင်းနဲ့တက်ကြည့်မဟုတ်ဘူး။အဲ့တော့သူတို့ကိုမရွေးဘဲနဲ့ကိုရစီချင်တဲ့ပါတီကိုပဲဦးစားပေးပြီးတော့ရွေးတော့မလားတော့မသိဘူးပေါ့နော်။အဲ့လိုဒီကြားထဲမှာလည်းဆုံးဖြတ်ဖို့အချိန်ရအောင်မထင်ပါတယ်။ထပ်ပြီးတော့လေးလာဖို့အချိန်လေးလဲကြံပါသေးတယ်လို့ထင်တယ်ပေါ့အခုလောလောဆယ်ထိကတော့ဘဒုတော့အရန်တစ်ဖက်ဆောင်နေအားပေးနေပြီလို့တော့မရှိပါဘူ
းအရင်တုန်းကတော့ဒီမိုကရက်တစ်သမ္မတလောင်းအားလုံးကလူလက်တန်းစားတွေအကျိုးကိုရှေ့ရှုမယ်ဆိုပြီးတော့ပြောခဲ့ကြတာဖြစ်ပြီးတကယ်တမ်းလက်တွေမှာတော့ပြောတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်တာတွေမတွေ့ရခဲ့ရတာကြောင့်အခုဒီချိန်မှာဒီမိုကရက်တစ်ပါတီကိုမဲပေးဖို့တွန့်ဆုတ်မိတာဆိုပြီးတော့လည်းမတ်မေချယ်ရီကပြောပါတယ
်ဒီအခုကျွန်မဒီရောက်တဲ့20တဲမှာလည်းဒီတမရတိုင်းကတော့ဒီညသောအဖြစ် middle class တွေရဲ့ဒီဆင်းရဲနွမ်းပါတဲ့လူတွေရဲ့ဟောအမျိုးသမီးဆိုလည်းအမျိုးသမီးအခွင့်အရေးပိုင်းကိုဦးစားပေးပြီးတော့မဲဆွဲကြတာပဲဒါပေမဲ့တကယ်အောက်ချိန်မှာကျတော့ထင်တဲ့အတိုင်းဖြစ်မလာတာတွေလည်းရှိတယ်ပေါ့နော်ဆိုတော့ပြောရတော့တော်တော်ခက်တယ်ပြီးတော့ Kamala Harris ကိုဘယ်လိုပြောရမလဲမသိဘူးကျွန်မကြိုက်တဲ့လူမဟုတ်ဘူးလို့ပြောရမှာပဲအဲ့လိုမျိုးပေါ့နော်ဆိုတော့ခက်တယ်ဟိုသူ့ရွေးမလားမရွေးဘူးလားဆိုတာတော့စိတ်ထဲမှာတိတ်ပြီးတော့စိတ်ဝင်တစားမရှိဘူ
းတမရတော်နှစ်ဦးစလုံးကိုစိတ်ကြိုက်မတွေ့တာကြောင့်မဲပေးဖို့ခက်နေသူတွေကအများပြားပါမရီလန်းပြည်နယ်ကမတ်ရင်မင်းမောင်ကတော့အမျိုးသမီးတမရတဦးမှမရှိဘူးသေးတဲ့အမေရိကန်ပြည်အောင်စုမှာအမျိုးသမီးတမရလောင်းတယောက်ကိုမဲပေးခွင့်ရမယ်အခွင့်အလမ်းဖြစ်တာကြောင့်ဒီဒီချိန်မှာမဲပေးပြောင်းပေးမယ်လို့သူကပြောပါတယ
်အမကတော့ဒီမဲပေးခွင့်မှာမဲပေးမှာပါဘာလို့လဲဆိုတော့ဒီမဲပေးပွဲကဟိုတမိုင်းဝင်လေဖြစ်သွားနိုင်တဲ့မဲပေးပွဲဖြစ်လို့တချောင်းပေါ့နော်အမမဲပေးပြအောင်ပေးမှာပါအမအနေနဲ့၃ချက်ပေါ့ဒီမဲပေးပွဲကိုအမဆုံးဖြတ်ထားတာဗာအမေရိကန်စစ်တီဇန်တယောက်အနေနဲ့တိချက်ကတော့အမတို့ဒီအမေရိကမှာရှိတဲ့အမေရိကန်ပြည်သူတွေအတွက်ကိုဒီရေးရှိမှာအမတို့အတွက်ကိုဘယ်သူကအကောင်ဆုံးဟိုလမ်းပြပြီးတော့အကောင်ဆုံးပလန်ကိုလုပ်ပေးနိုင်တယ်လဲဆိုတဲ့အချက်ပေါ်မူတည်ရရင်ဒုတိယချက်ကတော့ဒီသမရဖြစ်လာမဲ့လူပါအလုံးကလေးစားပြီးတော့ clean record နဲ့ပေါ့နော်ဟိုဗမာလူပြောရင်တော့ရုပ်ပြကောင်းပြီးတော့ဟိုကြီးညိုထိုက်တဲ့လူရွေးချင်တယ်ဆိုတာရေတတိယချက်ကတော့အမအမိမအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ကြောင့်ဒါအမတို့အတွက်ဒုတိယအကြိမ်အမျိုးသမီးသမရဖြစ်နိုင်တဲ့အခွင့်အရေးကိုအမတို့ဒုတိယအကြိမ်နဲ့ပေးရမှာဖြစ်တယ်ဆိုတော့အဲ့အတွက်လည်းအမအရန် excited ဖြစ်ပါတယ်အဲ့တော့အမကတော့ကင်မရာကိုပေးမှာပါ
ကျမမင်းမြန်စကားပြောပြတဲ့အမျိုးသမီးအများစုကတော့ကမလာဟဲရစ်နဲ့ဒီမိုကရက်တစ်ပါတီကိုထောက်ခံမဲ့ပေးဖို့အတွက်ပိုပြီးတော့အားသနာဖို့တော့တွေ့ရပါတယ်။ဒီပြီးခဲ့တဲ့2016ရွေးကောက်ပွဲတုန်းကဒီအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတလောက်ဟဲလရီကလင်တန်နဲ့အဲ့ဒီချိန်ကရီပပလီကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့ရှင်ပြန်ခဲ့ချိန်တုန်းကလည်းအမျိုးသမီးအများစုကအခုလိုပဲဒီဒီမိုကရက်တစ်ပါတီကိုပိုပြီးတော့ထောက်ခံမဲ့ပေးတာကိုတွေ့ခဲ့ရတာပါ။ဒါပေမဲ့လည်းအမျိုးသမီးတစ်ယောက်ဖြစ်တဲ့ဟဲလရီကလင်တန်အနေနဲ့ပေါ်ပူလာဗုန်းလို့ခေါ်တဲ့ရွေးကောက်ပွဲမှာလူလူကဒိုက်ရိုက်ပေးတဲ့မဲအရေးအတွက်မှာထရမ့်ထက်အများကြီးပိုတာတယ်ဆိုပေမဲ့လို့လည်း electoral vote လို့ခေါ်တဲ့ပြည်내ကိုစားပြုအထူးကိုယ်စားလှယ်မဲအရေးအတွက်မှာတော့ထရမ့်ကိုမရှင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီတစ်ချိန်မှာလည်းအလားတူအဖြစ်မျိုးနဲ့ဒေါ်နယ်ထရမ့်ပဲသမ္မတဖြစ်လာမလားဆိုပြီးတော့စိုးရိမ်ကြတဲ့သူတွေကလည်းရှိပါတယ်။တကယ်လို့ကမလာဟဲရစ်ကသမ္မတဖြစ်လာမယ်ဆိုရင်တော့အမေရိကန်စပိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမယ်အဖြစ်ကိုပဲဒီလူပြူမဟုတ်တဲ့လူမဲနဲ့အားရှသွေးဆက်ထားတဲ့အမျိုးသမီးတဦးပထမဆုံးအမေရိကန်သမ္မတဖြစ်လာမှာပါ။လက်တော်လူမှုစစ်တမ်းတွေမှာကတော့ကမလာဟဲရစ်ကဒေါ်နယ်ထရမ့်ထက်မဆိုးတဲ့လောက်လေးအစာစီးရနေတာမို့အတော်လေးကိုလည်းစိတ်လှုပ်ရှားစရာအခြေအနေဖြစ်နေတာပါဘလို့ပဲဖြစ်ဖြစ်နောက်ဆုံးအဆုံးဖြတ်ကတော့ဒီရွေးကောက်ပွဲကျင်းပပြီးလို့မဲရီအားလုံးရေးပြက်ပြီးတဲ့အချိန်ကြီးဆောင်ရအောင်မှာဖြစ်တဲ့စရာကိုတင်ပြရင်းနေတယ်ဒီလိုတဲ့မျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပြန်ပြပါကျမခင်ပြပြပါနောက်ဆုံးတော့ပ
American ရွေးကောက်ပွဲနဲ့မြန်မာ American အမျိုးသမီးတွေရဲ့အမြင်မခင်ထူထူပြောပြခဲ့တာပါအခုတော့တုတ္တဆောင်လင် American တခွင်မှာ American ကမြန်မာစစ်ဘေးရန်ဝန်ငွေတရုတ်ရှင်ပွဲဖြစ်ပေါ်လာပုံကိုပြောထားပါတယ်မြန်မာနိုင်ငံကစစ်ဘေးရှောင်တွေနဲ့တခြားလိုအပ်တဲ့နေရာတွေအတွက်ရန်ဝန်ငွေတရုတ်ရှင်ပြပွဲကို Washington DC မြို့တော် area မှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်နေသားရဲနဲ့ဒီတရုတ်ရှင်ဖန်တီးထုတ်လုပ်ဖို့ကာလတော်ကြာအချက်လက်တွေစုဆောင်ပြီးမြန်မာပြည်ရေးအတွက်အမှုပညာနဲ့အထောက်အကူပေးဖို့ကြိုးပမ်းခဲ့တာလို့တရုတ်ရှင်ဖန်တီးသူဒါရိုက်တာမင်းသက်ဝင်းကပြောပါတယ်။ကိုအောင်ရိုက်ကူးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
Eastern American Pacific Islander Commissioner of Howard County ပါဆိုတော့ Howard County မှာမမပြည်ကိုကျမတော်တော်များများနဲ့နိုင်ငံရေးသမားတွေ politician တွေစနစ်တကျနဲ့ကျမစကားပြောကြည့်ရတဲ့အခါမှာသူတို့တွေကမမပြည်ဆိုလို့ရှိရင်တော်တော်မသိကြတဲ့လူတွေကရှိနေတော့မှာပဲအခုချိန်ထိလေအဲ့ဒါကြောင့်မို့လို့ကျမသူတို့ advocacy တစ်ခုအနေနဲ့ပေါ့နော်သူတို့ကိုလည်းသိစေချင်တယ်သူတို့ကိုလည်းဖိတ်ပြီးတော့မမတွေဒီမှာရှိပါတယ်မမလူမျိုးတွေကဒီမှာအများကြီးရှိပါတယ်အထူးသဖြင့်ကျမတို့ဟာဝါကောင်တီမှာဆိုလို့ရှိရင်မမလူမျိုးတွေလည်းအများကြီးရှိတယ်။နောက်ပြီးတော့ဒီကမမလူမျိုးတိုင်းလူမျိုးတိုင်းကဒီຫນွေဥတော်နိုင်ရေးကြောင့်မို့လို့ဘလို့စိတ်ကြရတွေခံစားနေရတယ်ဆိုတော့လေသူတို့ကလည်းသိသိချင်းတယ်။အဲ့ဒါကြောင့်မို့လို့ကျမကဒါကိုဧည့်သည်တွေလည်းဖိတ်မယ်။နောက်ပြီးတော့ကျမတို့တိုင်းသားတွေကိုလည်းအကုန်လုံးကိုဖိတ်ပြီးတော့ပြမယ်လို့ရည်ရွယ်ပြီးတော့ပြခဲ့တာပါ။
ဒီနိုင်ငံတွေပြဇာတ်ကိုစတင်လုပ်ဖြစ်ခဲ့တာကတော့ August 2021ပေါ့လေအဲ့အာနာသိမ့်ပြီးတဲ့နောက်မှာဖြစ်ပါတယ်ကျွန်တော်တို့ဒီဘက်ကနေကယ်လီဖိုးနီးယားနေပြီးတော့စုစည်းပြီးတော့တော်လန်ပြီးရမွေရှာပေးနေကြတဲ့သူတွေတော်လန်ရေးကိုပါဝင်ပြီးတော့ဒါတာအားဝင်ပြီးကူညီနေကြတဲ့သူတွေနဲ့အတူတူလုပ်ဖြစ်ရာနေမပြီးမှတကယ်တော်လန်နေတဲ့သူတွေပြည်သူပြည်သားတွေဘလောက်ထိစွန့်လွတ်အနေနာခံမှုရည်ရွယ်ထားသလဲဆိုတာကိုတိချင်ရာနေပြီးတော့ကျွန်တော်တို့အမှုပညာနဲ့တော်လာနဲ့နီးနဲ့ကျွန်တော်တို့တော်လာပြီးလို့ရတယ်သူတို့တွေရဲ့စတိုရီတွေသူတို့တွေပေးဆက်နေတာတွေကိုလည်းကဘာတိအောင်လည်းကျွန်တော်တို့ပြောပြခြင်းတယ်ဆိုတော့လေးလလောက်ကျွန်တော်စက်တင်ဘာလောက်ကနေစပြီးတော့လေးလလောက်ကျွန်တော်မြေပြင်ကလူတွေနဲ့ဆက်သွယ်ပြီးတော့ကျောင်းသားကောင်းဆောင်တွေတိုင်းသားကောင်းဆောင်တွေပြီးတော့ဟိုအိုးအိမ်ဆုံးလို့ပြီးတော့ထွက်ပြေးခဲ့ရတဲ့သူတွေနဲ့တယ်လီဖုန်းနဲ့တူပဲ message ကနေတမျိုးပြီးတော့ zoom နေတဲ့ဒီ video call တွေနဲ့အတူလုပ်ပြီးတော့မြင်မြန်ခဲ့ပါတယ်အဲ့ဒီကနေရလာပြီးရနေပြီးတော့မှဒီရလာတဲ့အချက်လက်တွေပေါ်မူတည်ပြီးတော့မှနေသားရင်းနေဆိုရဲတေးပြဇတ်ကိုဖတ်ကြည့်ဖြစ်ခဲ့တာ
ချို့ကတဲ့အခန်းလေးတွေမှာလည်းတချို့ပြကောက်ွက်ကလေးတွေကျမအဝင်ပြပေးတာမျိုးလေးတွေရှိတယ်လို့တချို့ဟိုတရုတ်ဆောင်လေးတွေပေါ့နော်သူတို့အဒီထဲမှာဆိုရင်အမင်းကလေးတရုတ်ဆောင်တယောက်ကအဲ့ဒီစာကြောင်းကို तू ဘယ်လိုပြောရမှာမသိဘူးဖြစ်တယ် तू ကအဲ့ဒီမှာအဲ့လိုအချိန်မှာ तू ဘယ်လိုဒီစာသားကြီးကတမျိုးပဲအနီမေးတယ်ဘယ်လိုပြောရမှာမသိဘူးဆိုတော့ကျမပြောပြလိုက်တယ်အဲ့မှာသူတို့သဘောပေါက်သွားတယ်ပေါ့နော်အဲ့လိုမျိုးခုနဟိုသွန်းသွန်းဆိုလဲဒီလိုပဲပေါ့သွန်းတန်းစင်လောက်တဲ့ခါမှာလည်းဟာဟာဟာဟာဆိုတဲ့နေရာမှာ तू ဘယ်လိုရေးရေးပြီးပြောပထမတော့ရိုးရိုးဟာဟာဟာဆိုပြီးတော့ပေါ့နော်အဲ့လိုမျိုးဖြစ်တယ်ကျမပြောမဟုတ်ဘူးဒီလိုလုပ်လိုက်တကယ်ရီပြောရင်းနဲ့တကယ်အဲ့လိုရီချလိုက်အဲ့လိုမျိုးဆို तू လည်းတော်ပါတယ် तू တော်တယ် तू တခါပဲပြောရတယ်လုံးဝသဘောပေါက်သွားတယ်တခြားခန်းนี่ तू อ่ะ तू ပဲအကုန်လုပ်သွားတယ်အဆိုလဲတော်တယ်ဒီကလေးမလေးอ่ะအဲ့လိုပေါ့ကျမတတ်နိုင်နေဘက်ကနေပေါ့နောက်ဒီတချို့တချင်းနေမှာလဲကိုတဲဝင်စာတန်းထိုးထားတယ်လို့ပဲဒီမြန်မာတော်လိုင်းဒီဒီဇတ်အတွက်စာသားတွေကိုကျမတချို့တချင်းနေကျမစာသားရေးပေးပါတယ်ဒီနေသားတဲ့နေ original မဟုတ်တဲ့နေသားတဲ့နေစာသားတွေကျမရေးတာ
CDM ကအချိန်တော်ရလာနေပြီ
ဒီအာနာသိမှုကိုကျမလုံးဝလက်မခံနိုင်ဘူ
းစင်ကာပူတော့တော့မင်းတို့ပြောပါတယ
်မဟုတ်ဘူးချက်ကိုဖြစ်နေတဲ့ကိစ္စရပိုရေးကြီးရယ
်ကောင်းရင်မနေပါရှိဘူ
းမနေ့ကတပိတ်ကြီးအတွက် ready ဖြစ်ပါပြီ
သားတို့ရဆုတ်ခဲ့ပါနေပါရှိဘူ
းဆန္ဒပြသူတွေကာကွယ်ဖို့အတွက် consistent 3 days season ထားတယ
်ဟုတ်ပါဒီကပိုင်းဘာလို့ဆိုမနော
် director ဦးတဝင်းကနေပြီးတော့အော်တင်မှာဒီမှာဒီပွဲလောက်တော့မယ်ဝင်ပါဖို့လူဝင်အားလိုရဆိုတဲ့အချိန်မှာတမီးကလည်းနည်းနည်းမွန်ဆက်တယ်ဆိုတော့အမမွန်အစမမွန်ရဲ့ဒီ role ရဲ့ကိုပါမယ်ဆိုပြီးတော့လုပ်ခဲ့ရပါတော့เนาะနောက်ဆုံးကြောက်ဒေါက်တာဇီဇလန်ဇက်ကောင်ခင်ချိုဆိုရဲ့ character ကိုပေါ့เนาะ play နိုင်လားဆိုโอเคဆို play နိုင်နေဆိုပြီးအဲ့မှာစခဲ့ရပါတော့เนาะပြီးတော့လူတွေရမ်းများရယ်ဆိုတော့ဘယ်လိုလုပ်ရလဲဆိုတော့ almost every day practice လုပ်ရတယ်ကွာ so we practice for like 3 လတိတိဒီပထမပွဲမစခင်တော့3လနီးပါးလောက် practice ရအတင်းရယ် like weekend every weekend ပြီးရင် warehouse မှာလည်းသွားလုပ်ရတယ်အဲ့မှာIt was a little cold and stuff but we push it through and then they tab on no yeah on load there a lot of you know load it
Sunday day show မှာကျမတို့တိုင်းရင်းသားအနေနဲ့ပေါ့နော်ကျမတို့ခြေပေါ်လင်းအာ၃ခုရှိပါတယ်လို့တိုင်းရင်းသားကရင်ခြေပေါ်ရှိတယ်ပြီးရင်ကျမတို့ချင်းတိုင်းရင်းသားရှိမယ်ပြီးတော့ကျမတို့ကချင်းခြေပေါ်လင်းရှိပါမယ်လို့ကျမတို့ရိုးရာအသုံးအဆောင်ပစ္စည်းလေးတွေဆွဲကြိုးတို့ကျမတို့ခပတ်ကလေးတွေနဲ့ကျမတို့အသုံးဆောင်ဒီလိုဆောင်လေးတွေပေါ့နော်ကျမတို့ဒီရိုးရာပလိုင်းလေးတွေသကောလေးတွေကျမတို့တူရီယာပစ္စည်းလေးတွေအဲ့ဒါကိုကျမတို့ပြပေးပါတယ်လို့ဒီနေ့လာရောက်ပြီးတော့ကုညီပါတယ်
ညာလှလိုက်တာကျေရွှေကြည့်ပါအောင
်တက်ကလူတွေရောက်နေအမေနဲ့တွေ့ကျင်လို့တဲ
့ CDM ကအချိန်တော်ရလာတယ
်ဒီအာနာသိမှုကို
Children Medical and Humanitarian Network ကိုကျွန်တော်လှူပါမယ် Children Medical and Humanitarian Network ဆိုတာကမမပြည်မှာဟိုတော်တော်လေးကိုဟိုစိုးစိုးဝါးဝါးဖိနှိပ်ခံထားရတဲ့ချင်းတွင်းစကိုင်းချင်းတွင်းဘက်ကဟို IDP တွေအားလုံးကိုသူတို့ကစေကူတာပေးတယ်စေယုံနေစေခိုင်းနေဖွင့်ပေးတယ်နောက်ပြည့်တဲ့ခါကျတော့ဟိုစာတင်ပေးတာရှိတယ်ခြေတူးလက်တူးပြန်ပြီးတော့ထပ်ပေးတာရှိပါတယ်အဲ့ဒီနောက်ပြီးတော့သူတို့က US မှာလဲ 541c3 registered non profit ဖြစ်ပါတယ်ဆိုတော့ကျွန်မအဲ့ဒီကိုပို့မယ်လို့ကျွန်မရည်ရွယ်ပါတယ်
အမေရိကန်ကမြန်မာစစ်ဘေးရမငွေတရုတ်ရှင်ပွဲအကြောင်းကိုကိုအောင်ပြောပြခဲ့တဲ့သုတဆောင်လင်အမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့နည်းပညာအပတ်စဉ်ခန္ဓာကိုဆက်ပြောပြပေးပါမယ်ဒီတစ်ပတ်မှာတော့ AI ဉာဏ်ရည်တုဖခင်ကြီးအကြောင်းကိုပြောထားပါတယ်ဉာဏ်ရည်တုနည်းပညာ Artificial Intelligence AI ကိုမိတ်ဆက်ပေးခဲ့သူ Alan Turing ကို AI ရဲ့ဖခင်ကြီးအဖြစ်သတ်မှတ်ကြတယ်လို့ IT နည်းပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဘာကြောင့်ပါလဲတော့ခင်မျိုးသက်ကမင်းမြန်ပြောပြထားတာကိုတဝါကြီးနာဆင်ကြည့်ရှုကြပါဦးခင်ဗျာ
ဒီကနေ့
တ်တုန်းကတော့ဆရာဒီ artificial intelligence နဲ့ပတ်သက်တဲ့နေတန်းပေါ့နော် artificial intelligence ဆိုတာဘာလဲဆိုတာကိုဆရာပြောသွားပါတယ်။နောက်ဉာဏ်ရည်ဆိုတာဘယ်နှမျိုးတွေရှိတယ်ဘယ်လိုတွေခွဲထားဆိုတာပြောတယ်။ဒီတစ်ပတ်တော့ဆရာဒီ AI ဆိုတဲ့နာမည်ကိုဘယ်လိုစတုံးလာတယ်ပြောပြပေးပါ။ပထမဆုံးပေါ့နော်ဒီ AI ဖခင်ကြီးရဲ့အကြောင်းကိုပြောပြပေးပါ
ဟုတ်ကဲ့ပါအဲ့တော့ AI ရဲ့ဖခင်လို့မှာဂွန်ဖြူချင်းခံရတဲ့အင်္ဂလိပ်လူမျိုးပေါ့လေ Alan Turing ပေါ့ဟော1912ကနေပြီးတော့1954မှာသူတင်တာအများကြီးလုပ်သွားတဲ့သင်္ချာပညာရှင်လည်းဖြစ်ပါတယ်ကွန်ပျူတာ Science ရဲ့ဖခင်လို့လည်းပြောလို့ရပါတယ်ကျွန်တော်တို့ AI ကွန်ပျူတာဘိုင်းနဲ့မဆိုင်တဲ့ဘိုင်းတွေမှာလည်းသူတကယ်တော့အများကြီးလုပ်သွားပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ကဂျာမန်တွေကပြောတဲ့ Shoah ကုတ်ကိုဖြေတဲ့ project ရှိတယ်ပေါ့လေ Ikma Code Breaking Project အဲ့ project ကြောင့်မလို့ကျွန်တော်တို့ကလူတွေအများကြီးအသက်ကိုကယ်လိုက်နိုင်တယ်ကျူးကျော်ကဘာစကစောစောစီးပို့ပြီးပြီးသွားနိုင်တယ်ဆိုတော့ confusion နဲ့ရှိပါတယ်အဲ့တော့အဲ့ဒီအချိန်မှာကျွန်တော်ခြေနှမ်းတုံးတာဟုတ်အဲ့တော့ဂျာမန်တွေကသူတို့ခြားလူတွေဂျားဖြတ်ပြီးနားထောင်လို့ရှိရင်မသိအောင်ကျွန်တော်က show back ကုန်နဲ့လှုပ်ထားတာမို့လို့အဲ့ဒီကုတ်ကိုဖြေဖို့အတွက်ကကျွန်တော်လူပေါင်းရာနဲ့ချီပြီးတော့လှုပ်ခဲ့ကြပါတယ်အဲ့သူဥဆောင်လဲပေါ့လေ battery pack ဆိုတဲ့ဒီ UK မှာရှိတဲ့ပန်းချံအခုကတော့ကျွန်တော်ပြလိုက်ပါလှုပ်ထားတယ်ပေါ့လေအဲ့ဒီနေရာမှာသူတို့ project အကြီးကြီးပေါ့ show back project နေလည်းလှုပ်ခဲ့ကြတာပေါ့အဲ့တော့ AI နဲ့ direct signer ကိုပြောပါသလိုရှင်တော့သူ1936မှာရေးခဲ့တဲ့စာရန်ရှိပါတယ် Turing machine စာရန်ပေါ့လေအဲ့ Turing machine contribution ရတယ်ကြီးပါတယ်အဲ့တော့ Turing machine ဆိုတော့ကျွန်တော်တို့အလွယ်နားလည်အောင်ရှင်းရရင်တော့ကျွန်တော်တို့မှဆိုပါစို့ tape ရှေ့ကြီးရှိရပေါ့ဗျာအဲ့ tape ရှေ့ကြီးမှာကျွန်တော်အကွက်လေးတွေရှိပြီးတော့အဲ့ကွက်လေးတွေမှာကျွန်တော်တို့သူတက်တည်ပြရတော့ပေပါထဲမှာတော့သူတင်ချ model နဲ့တက်တည်ပြရတာပါ01ဆိုပြီးတော့ binary system ရှိမယ်အဲ့အဲ့ binary system နဲ့ကျွန်တော်တို့က tape ကိုကျွန်တော်တို့ကအသွားပြန်ဘယ်ညာပေါ့လေအသွားပြန်ဖတ်လို့ရတဲ့ hack ကရှိမယ်အဲ့ hack ကနေပြီးတော့သူကဖတ်နိုင်တယ်ရေးနိုင်တယ်ပေါ့အဲ့တော့အဲ့လိုမျိုး operation လုပ်လို့ရပြီဆိုလို့ရှိရင်ကျွန်တော်လူတွေတွက်လို့ရတဲ့ computing လုပ်လို့ရတဲ့ကိစ္စတွေအားလုံးကိုစက်ကတွက်ပေးနိုင်မယ်ဆိုတော့ idea ပေါ့လေအဲ့ဒီ proposal ကိုသူတင်ခဲ့တာပါအရင်နာမည်ကြီးပါတယ်အဲ့တော့ပြောရလို့ရှိရင်တော့ကျွန်တော်အခုလက်ရှိ computer လောကမှာပြောနေကြရတဲ့ algorithm လို့ပါလို့ဆိုတာအဲ့ဒီကနေစတယ်လို့ကျွန်တော်ပြောလို့ရတယ်နောက် program ဆိုတဲ့ကိစ္စမျိုးပေါ့ program ရေးမယ် program ကိုရေးပြီးတော့မှ computer ကိုကိုလုပ်ချင်တယ်လို့ခိုင်းမယ်ဆိုတော့ concept ကအဲ့ဒီကနေစတာပါအဲ့တော့အဲ့ Turing machine ဆိုတော့proposal ကအရင်ကြီးပါတယ်ပေါ့လေ computing လောကမှာလည်းအရင်ကြီးပါတယ်အဲ့ဒါမှမရှိလို့ရှိရင်ကျွန်တော်တို့က computer ကိုဘယ်လိုလူတွေကခိုင်းရမလဲဆိုတော့မရှိဘူးဆိုတော့လေဆိုတော့အဲ့ဒီဟာတော့သူ့ရဲ့ condition ကြီးပါပဲ
ဒီ Turing machine ကဘယ်လောက်အရေးပါလို့ပါလဲဆရာ
ကျွန်တော်ပြောသလိုပေါ့ Turing machine ဆိုတဲ့ဟာနေပြီးတော့ကျွန်တော် algorithm နော် program ရေးပြီးတော့ computer ကိုခိုင်းမယ်ဆိုတော့ concept ကစတာဟုတ်အဲ့တော့ဟို Turing machine ကကျွန်တော်တို့ computing လောကမှာတော့အရင်အရေးကြီးပါတယ်။အဲဒါကြောင့်မို့ကျွန်တော် computer လောကရဲ့ low level စုမှာဆိုလို့ရှိရင်ကျွန်တော်တို့က ASIA ဖွဲ့စည်းရပေးတဲ့စုပါကျွန်တော်တို့ computer လောကရဲ့ low level စုလို့ပြောကြပါတယ်။အဲ Turing price ဆိုပြီးသူ့ကိုစားပြီးသူ့ကိုဂုဏ်ပြုပြီးပေးရစုပေါ့နော်။ Turing price ဆိုပြီးခေါ်ရတယ်
။ဒီ Turing machine ကလက်တွေ့မှာဘယ်လိုတွေအသုံးတလဲရှင်းပြပေးပါဆရာ။ဒီ artificial intelligence မှာဒီ Turing machine ရဲ့အရေးပါပုံပေါ့နော်။သူ့ကိုဘယ်လိုသုံးတလဲဘယ်လိုပုံစံနဲ့ဒီပေါ့နော်ဉာဏ်တုနည်းပညာကိုစမ်းသပ်တလဲအဲ့ဒါလေးပြောပြပေးပါဆရာ။
သူမဆုံးခင်ပေါ်တယ်နော်ဒီ1950မှာသူတင်တဲ့ science ဆောင်ရှိပါတယ် imitation game ဆိုတဲ့နော် science ပေါ့လေအဲ့ဒါပါလဲဆိုတော့သူ simulation လုပ်တာပေါ့သူရဲ့ assumption နဲ့တွားတာပေါ့ imitation game ဆိုတဲ့ proposal ကကျွန်တော်လွယ်ရှင်းပြလို့ရှိရင်ကျွန်တော်တို့ set မှာ intelligent ရှိမရှိဆိုတဲ့ကိစ္စကိုဘယ်လိုစွန့်ဖြတ်ကြမလဲဆိုတဲ့အပိုင်းပေါ့လေအဲ့တော့ကျွန်တော်တို့ဆိုပါစို့ conversation လုပ်ကြတယ်နောက်ွယ်မှာတော့ set လည်းဖြစ်နိုင်တယ်လူလည်းဖြစ်နိုင်တယ်ဆုံးဖြတ်ပေးမဲ့ဒိုင်းရှိမယ်အဲ့ဒိုင်းကတော့မမြင်ရဘူးပေါ့လေနော်ဒီသူလာတဲ့စာရောင်းတွေပဲဆိုဖတ်လို့ရမယ်အဲ့တော့အဲ့စာရောင်းတွေကိုဖတ်ပြီးတော့သူကနောက်ကနော်သူနဲ့စကားပြောနေတဲ့လူကဆက်လာလူလာမခွဲနိုင်တော့ဘူးဆိုလို့ရှိရင်အဲ့ဒီဟာကအဲ့ဆက်က intelligent ရှိတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ဆိုတော့အတွေးခေါ်ပေါ့နော်သူရဲ့ concept ပေါ့သူရဲ့ assumption ယူချယူဆချက်ပေါ့အဲ့တော့အဲ့ဒီ point ကိုကျွန်တော်တို့က Turing test လို့ခေါ်ပါတယ်တကယ်ကတော့အဲ့ Turing test ကကျွန်တော်တို့ AI လောကမှာအရေးကြီးပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ model တစ်ခုက intelligent ဘယ်လောက်ရှိလဲဆိုတော့သက်သေပြဖို့အတွက် evaluation လုပ်တဲ့ခါမှာ Turing test pass ဖြစ်ပါတယ်ဆိုတဲ့ဟာမျိုးနဲ့သွားကြတာပေါ့အဲချက် GPT တောင်မှကျွန်တော်တို့အတူမှအဲ့လိုမျိုး Turing test ဖြစ်ပါတယ်ဆိုတဲ့ဟာမျိုးကိုသူတို့သင်ချာနော်မိကုပုံစံတွေကိုဖြေနိုင်မဖြေနိုင်ဆိုတာနဲ့လုတ်ခိုင်းပြီးတော့ evaluation လုပ်တာမျိုးအဲနောက်သူ IQ test လုပ်တာမျိုးအဲအဲ့မျိုးလုပ်တာပေါ့နော်အဲ့ဒီ Turing test ကကျွန်တော်ကတကယ်တော့ AI လောကအတွက်အရေးကြီးပါတယ်အဲ့ဒါကိုကျွန်တော်တို့ Alan Turing ကပဲ propose လုပ်ခဲ့တာပါ psychology ဂျာနယ်မှာသူတင်ခဲ့တာပါpsychology ယူဆတခုပေါ့နော် intelligent နဲ့ပတ်သက်ပြီးယူဆတဲ့ခုပါအဲ့ဒါအရင်ကြီးကြည့်ပါကြည့်ရပေါ့လေသူရဲ့ contribution အကျက်တခုပေါ့လေ
တကယ်တော့ဒီ Alan Turing ကသင်္ချာပညာရှင်ဖြစ်နေနော်ဆရ
ာဟုတ်တယ်ဗျာသူကသင်္ချာပညာရှင်မှာတကယ်ကတော့သူသင်္ချာသမားပေါ့တကယ်တော့ဟုတ်တယ်
ဟာ
ကျွန်တော်အခုငယ်ရွယ်နေပညာနဲ့ပတ်သက်ပြီးတော့ဒီပေါ့နော်အခုနောက်ပိုင်းတော့ဒီဟိုလူတွေတောင်းလာတဲ့ဟာပေါ့နော်ဟိုဘယ်လိုနေရာမျိုးမှာအဓိကတောင်းပါလဲဆရာအနေအရောအများကြီးပဲခင်ဗျာအခုကျွန်တော်တို့မြင်သားတဲ့ဟာပြောပါဆိုလို့ရှင်ကျွန်တော်တို့အော်တိုမက်တစ်ကားမောင်းတဲ့ကိစ္စမျိုးတွေမှာလဲအဲဒါ AI
Artificial intelligence
ဆိုရဲနာမည်ပေါ့နော်ဒီ AI ဆိုရဲနာမည်ကိုဟိုဘယ်သူကစပြီးခေါ်တာပါလဲဆရာဘယ်တော့ကစပြီးတော့ဒီ AI ဆိုရဲနာမည်ကိုတုံးလာတာပါလဲဒီဘာသာရပ်အရင်ကောင်းနေမိကုန်ပါပြီဟောအဲ့တော့တကယ်တော့လူတယောက်တည်းဆိုတော့အဲကျွန်တော်တို့ပညာရှင်တစုကလုပ်ခဲ့တဲ့ workshop ကနေစတာပေါ့လေဒါမှ ဆမ်မာရစပ်ပရောဂျက်လို့ခေါ်ရတယ်ဗျ။အဲ့တော့ထောင်ကုကငါးဆယ်ချောက်ခုနှစ်ဇွန်လဆယ့်ရက်နေ့ကနေပြီးတော့အော့ဂတ်စ်ကွန်တီကျင်းပခဲ့တဲ့သူတို့ဒတ်မော့ AI
workshop ဆိုပြီးတော့ရှိပါတယ်။အဲ့မှာကျွန်တော်နာမည်ကြီးပုံကိုယ်တွေအများကြီးပါပါတယ်။ကျွန်တော်ဒေါက်တာရှန်နွန်လို့ဒေါက်တာရှန်နွန်ဆိုတာကျွန်တော်တို့
information theoryရဖတ်ခင်လို့ပြောပါတယ်။အဲသူပါဝင်
ID နည်းပညာရှင်ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်အေးအိုင်ညာရဲ့အထုဖတ်ခင်ကြီးအကြောင်းဒေါက်ခဲမြတ်သက်ပြပြခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA
အဇမာအစ္စရေးရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်ကောင်းဆောင်ရရဆင်ဝါသေဆုံးသွားပြီးဆိုတာကိုဟာမက်စ်အဖွဲ့ကဒီကနေ့မှအတည်ပြုပါတယ်။ကြီးမြတ်တဲ့ကောင်းဆောင်တရဲကောင်းညီကိုတယောက်ဆုံးရှုံးလိုက်ရတဲ့အတွက်ဝမ်းနည်းကြီးကွဲရပါတယ်လို့ကာတာခြေဆိုင်ဟာမက်စ်အဖွဲ့တာဝန်ခံခါလီအယ်ဟီယာကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ချက်ကိုတော့အယ်ဂျာဇီရာသတင်းမှာထုတ်လွှင့်ခဲ့ ည်ပြုတ်သိပ်ပြီးတော့တင်လာတဲ့ကုန်တင်ကားပေါ်မှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာ၃ဦးသေဆုံးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။လူမာကိုသမားတွေလို့ယူဆရသူ၂ဦးကိုလည်းဒီကနေ့ဖမ်းဆီးလိုက်တယ်လို့ထိုင်းရဲကပြောပါတယ်။ချုံမခိုင်တဲကတောအုပ်ထဲမှာတိတ်ဆုံးနေတဲ့အလောင်း၃လောက်အပြင်ဒီအသက်မသေးချန်ရစ်နေသေးတဲ့သူ၈ဦးကိုလမ်းမှာဖျက်သွားတဲ့ဖုန်းကြီးတစ်ပါးကတွေ့ခဲ့တာပါ။အဲ့ဒီ၈ဦးထဲကမှ9ဦးမှဒဏ်ရာရထားတယ်လို့ရဲရာရှိတွေကပြောပါတယ်။အသက်ရှင်ကျန်နေတဲ့သူတွေရဲ့အပြောအရလူမခိုသူတွေဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာ26ယောက်ကိုထိုင်းပြည်မှာနေဆက်ကနေကားတစ်စီးထဲမှာပြုတ်သိမ့်တင်လာခဲ့တာလို့ပြောပါတယ်။ကားပေါ်ပါလာသူတွေရဲ့အပြောအရကတော့တချို့အထိထိကိုက်အနာတရဖြစ်တာကိုလူမောင်ကိုတွေကသိခဲ့ပြီးတဲ့နောက်မှာသူတို့ကိုလမ်းမှာဒီတိုင်းပစ်ထားခဲ့တာလို့ရဲရဲထုတ်ပြန်ကြမှာဖော်ပြထားပါရဲ့ရှင်။မန္တလေးဥပိုလ်ထောင်မှာနှိစေထောင်တန်းကြာခံနေရတဲ့မြန်မာနိုင်ငံကလူခွေရေးရှေ့နေဒေါ်ရွနုအောင်ကိုတော့ဒီဥရောပကလူခွေရေးရှေ့နေတွေနဲ့စုဖွဲ့ထားတဲ့ IDHE အဖွဲ့က2024ခုနှစ်အတွက်လူခွေရေးနိုင်ငံတကာလူခွေရေးစုချီးမြှင့်လိုက်ပါတယ်။ဒေါ်ရွှေနုအောင်ဟာမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးပေါ်ထွန်းလာအောင်ကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအချင်းသားတွေရဲ့တရားရေးဆိုင်ရာအခွင့်အရေးတွေရရှိဖို့အတွက်အားထုတ်ကြိုးပမ်းခဲ့တာကြောင့်ဒီနှစ်2024ခုနှစ်အတွက်လူဒိုဗစ်ထရရူနိုင်ငံတကာလူခွင့်ရေးစုချီးမြှင့်တာဖြစ်တယ်လို့ဥရောပအခြေဆိုင်ဒီလူခွင့်ရေးဖွဲ့ကပြောပါရရှင်
။ကျေးဇူးပါမကင်ပြေထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညတောက်ကြညအတွက် VOA American တဲ့အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထွက်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bus နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းကမြမပြည်သူပြည်သားအားလုံးဘေးပြာအားလုံးကလည်းဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်
This program has come to you from